Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မဆုမမ
မင်္ဂလာညချမ်းမတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးရဲ့ဒီကနေ့တိုက်ခိုက်မှုကြောင့်ဂါဇာမှာလူပေါင်း60ကျော်သေဆုံးခဲ့ပါတယ်တမရဂျိုးဘိုင်နန်ကဂျော်ဒန်ပြည်နဲ့တွေ့ဆုံပြီးတော့ဂါဇာမှာရှိတဲ့တရားခံတွေလွတ်မြောက်ရေးဆွေးနွေးခဲ့ပါတယ်တိုင်းပြည်ရဲ့အဆိုးဆုံးအခြေအနေမှာတော့မြန်မာစစ်ကောင်စီကပြည်ထောင်စုနေကိုကျင်းပခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဗမာပြည်နယ်အပါအဝင်10ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုနိုင်ငံရေးပါတီ12ပါတီကဒီကနေ့ကြာရောက်တဲ့ပြည်ထောင်စုနေမှာထုတ်ပြန်လိုက်ပါတယ
်ဒီဗမာပြည်နယ်ကတော့ဖဲ့တာဖဲ့တာဒါပေမဲ့ပေးနေရတယ်ပဲတိုက်ပြည်တိုင်းမှာဒါမှမဟုတ်ဘလို့သွားမယ်ဘလို့လုပ်မယ်ဆားဆိုတာတော့ဟိုပေါ့ဟိုဆွေးနွေးပြီးမှအဲ့လောက်ရမယ်ပြေးစားလို့မြင်တယ်ဆိုလိုချင်တာတော့မြစ်ပေါင်း
ဆရာနာရှင်စန့်ကျင်တဲ့နိုင်ငံရေးပါတီ12ပါတီကထုတ်ပြန်လိုက်တဲ့သတင်းဖြစ်ပါတယ်ဒီသတင်းနဲ့အတူရခိုင်တပ်တော်နဲ့ AA စစ်ကောင်စီတို့ကြားမှာရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ပြီးတော့အပြင်းထန်ဖြစ်ပွားနေတာနောက်ပြီးတော့စစ်တပ်ကအထိခိုက်အကြဆုံးများနေတဲ့အချိန်မှာအရွယ်ရောက်သူတိုင်းနိုင်ငံသားအဖြစ်မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေပေါ်မှာအမြင့်သုံးသက်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြပြပေးပါမယ်ရှင်
ဂါဇာဒေသတောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း68ဦးထပ်မင်းသေဆုံးခဲ့တယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံတံကိုအပြင်းထန်ခံနေရပြီးတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းလူနေအိမ်တွေနဲ့ဗလီအများအပြားထိမှန်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ရာဖာမြို့မှာရှိတဲ့အကြမ်းဖက်ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြောဆိုထားပါတယ်။ဂါဇာဒေသကတရားခံတွေအိမ်ပြန်နိုင်မယ့်အခွင့်အလမ်းကိုလက်လွတ်ခံမှာမဟုတ်ဘူးဆိုပြီးအစ္စရေးဝန်ကြီးချုပ်ဘဂျမန်နတန်ယာဟုကတရားခံကယ်တင်နိုင်တဲ့စစ်စင်ရေးကိုချီးကျူးခဲ့ပါတယ်။အပြည့်အဝအောင်ပွဲရတဲ့အထိစစ်ရေးအရဆက်လက်ဖိအားပေးမှသာတရားခံတွေအလုံးလွတ်မြောက်နိုင်မယ်လို့လည်းဝန်ကြီးချုပ်နတန်ယာဟုကထုတ်ပြန်ကြမှာပြောဆိုခဲ့တာပါ။လေးလကျော်ကြာမြင့်လာပြီးဖြစ်တဲ့စစ်ပွဲအတွင်းအရက်သားတွေကိုဘေးလွတ်ရာပြောင်းကြဖို့အစ္စရေးကအချိန်ချင်းအမိန့်ထုတ်ခဲ့ပြီးတောင်ပိုင်းဒေသကိုတဖြည်းဖြည်းနှုတ်ထုတ်ရာကနေအခုဆိုရင်ရာဖာအနီးတစ်ဝိုက်ကုလသမဂ္ဂကဖွင့်တင်ထားတဲ့စခန်းဒီမှာလူတွေပြည့်ကျန်နေပါတယ်ဒီလူတွေဘေးကင်းစွာသွားလာနေနိုင်မှုအတွက်နိုင်ငံတကာကလည်းစိုးရိမ်မှုတွေတိုးလာနေတာပါနေစည်းမချဆရာဝန်တွေအဖွဲ့ကတော့ညွှန်ကြားမှုနေစည်းမချဆရာဝန်တွေအဖွဲ့ရဲ့ညွှန်ကြားမှုချုပ်ကလည်းထိုးစစ်တွင်ကိုရပ်တန့်မှုအတွက်ဒီနေ့ပဲအစ္စရေးဘက်ကိုတောင်းဆိုခဲ့တယ်လို့အပြစ်ခတ်ရစေးရေးကိုထိန်းထားနိုင်မှုနိုင်ငံတကာကိုလည်းတောင်းဆိုထားပါတယ်ရှင်
အစ္စရေးနိုင်ငံကို F-35 ဂျက်တိုက်လေယာဉ်အစိတ်ပိုင်းနေတင်ပို့ခွင့်တားမြစ်ဖို့အတွက်နယ်သာလန်နိုင်ငံအယူခံတရားရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့စစ်စင်ရေးပေါ်စိုးရိမ်မှုတွေကြောင့်လူခွင့်ရေးဖွဲ့တွေကတရားရုံးမှာတိုင်ကြားခဲ့ပြီးတဲ့နောက်မှာအခုလိုအမိန့်ချလိုက်တာဖြစ်ပါတယ်။နယ်သာလန်နိုင်ငံကနေတင်ပို့တဲ့ F-35 အစိတ်ပိုင်းတွေကိုကြီးလေးတဲ့နိုင်ငံတကာလူခွင့်ချိုးဖောက်မှုတွေကျူးလွန်ရမှာအသုံးချနိုင်တဲ့အန္တရာယ်ရှိတယ်ဆိုတာကိုထင်ရှားတယ်လို့တရားရုံးကဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်အစ္စရေးမှာလူပေါင်း 1,200 လောက်အသက်ဆုံးခဲ့ရတဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသမှာထိုးစစ်ဆင်နေရမှာတော့စစ်ရာဇဝတ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်ကိုတော့အစ္စရေးကငြင်းဆန်ထားပါတယ်။ဂါဇာဒေသကဟာမတ်တို့ထိန်းချုပ်ထားတဲ့ကျန်းမာရေးဌာနကတော့အစ္စရေးတို့ရဲ့စစ်ဆင်ရေးတွေအတွင်းမှာပါလက်စတိုင်း 28,300 အသက်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နယ်သာလန်အစိုးရအနေနဲ့တရားရုံးရဲ့အမိန့်ကို9ရက်အတွင်းလိုက်နာကျင့်သုံးမှုကိုလည်းညွှန်ကြားထားပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့အယူခံဝင်ခွင့်ရှိပါတယ်ရှင်
။ American သမ္မတဂျိုးဘိုင်နန်ဟာဂျော်ဒန်ဘီရင်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်မှာဒီကနေ့လက်ခံတွေ့ဆုံမှာဖြစ်တယ်လို့ဂါဇာဒေသကတရားခံတွေလွတ်မြောက်ရေးနဲ့ရာဖာမြို့ကအစ္စရေးရဲ့စစ်စင်ရေးပေါ်စိုးရိမ်မှုတွေကိုဆွေးနွေးမယ်လို့လည်းခန့်မှန်းနေကြပါတယ်။ဂျော်ဒန်နိုင်ငံက American စစ်ကန်တခုမှပြီးခဲ့တဲ့လတဲ့အဝေးထင်း drone နဲ့တိုက်ခိုက်မှုတွေကြောင့် American စစ်သား3ယောက်သေဆုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်မဟာမိတ်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြမှာပါ။သမ္မတဘိုင်ဒန်ကတော့ drone ရဲ့တိုက်ခိုက်မှုဟာအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွရဲ့လက်ချက်လို့ပြောပါတယ်။ ။အစ္စရေးနဲ့ဟာမတ်စ်ပွဲစတင်ပြီးတဲ့နောက်ပိုင်းအရှေ့လေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေကိုစစ်သွေးကြွတွေတိုက်ခိုက်နေရမှာပထမဆုံးအကြိမ်အသေးအပြောင်းနဲ့ကြုံခဲ့ရတာပါ။ဂါဇာဒေသမှာစာနာမှုအကူအညီတွေပေးနိုင်မှုအတွက်တရားခံတွေလွတ်မြောက်နိုင်ရေးအတွက်နောက်တစ်ကြိမ်ယာယီအပြစ်ခတ်ရဲစေးသဘောတူညီချက်ရအောင်တမရဘိုင်နဲ့အစိုးရတာဝန်ရှိသူတွေကြိုးပမ်းနေချိန်မှာပဲဂျော်ဒန်ဘီရင်နဲ့အမေရိကန်တမရတို့တွေ့ဆုံတာလည်းဖြစ်ပါတယ်။တမရဘိုင်နဲ့အစိုးရဟာအစ္စရေးကိုဆက်လက်ထောက်ခံနေပြီးတော့ဂါဇာမှာတေကြေထိခိုက်မှုတွေတိုးလာနေတာကြောင့်အမေရိကန်နိုင်ငံသားအာရပ်နယ်ပါးတွေရဲ့ဝေဖန်မှုနဲ့လည်းရင်ဆိုင်နေရတာပါ။သတင်းပတ်နဲ့ချီတန်တမန်ရေးတွေးဆမှုတွေနဲ့ဆက်သွယ်ပြောဆိုမှုတွေလုပ်ခဲ့ပြီးတဲ့နောက်ယာယီအပြစ်ခတ်ရဲစေးသဘောတူညီချက်ရဖို့နှိစက်နေပြီလို့လည်းအမေရိကန်အစိုးရအကြီးတန်းအရာရှိတဦးကိုကိုးကားပြီးတော့ AP သတင်းကဖော်ပြထားပါတယ်ရှင်။
ရီမန်နိုင်ငံရဲ့တောင်ပိုင်းကန်ယိုရန်ဘတ်အယ်မဒတ်ရေလက်ကြောက်ကိုဖြတ်တန်းလာတဲ့တင်မော်တစဉ်ကိုတနင်္လာနေ့မှာဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ရေချောင်းလုံခြုံရေးဆိုင်ရာအဖွဲ့တွေကပြောပါတယ်။ပင်လယ်နီဒေသဟူတီတပုံတွေကတင်မော်တွေကိုအကြိမ်ကြိမ်ပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တဲ့နေရာတဝိုက်တနင်္လာနေ့ဒေသစံတော်ချိန်မနက်၄နာရီအချိန်လောက်ကတိုက်ခိုက်ခံခဲ့ရတာလို့ဗြိတိန်ရေချောင်းကုန်သွယ်မှုလုပ်ငန်းအေဂျင်စီ UKMTO ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ဒီတိုက်ခိုက်မှုမှာတော့တင်မောသားတွေအထိခိုက်မရှိပါဘူး။တင်မောကနောက်ပြီးစိတ်ကြိုက်ရမယ်စိတ်ကန်းစီကိုဆက်ပြီးတော့ခုံပေါင်းနေတယ်လို့လည်းပြောပါရတယ်။တခြားကုမ္ပဏီတစ်ခုရဲ့ဖော်ပြချက်ထဲမှာတော့ဂရိနိုင်ငံပိုင်းနဲ့မာရှယ်ကျွန်းစုရဲ့အလံလွင့်တူထားတဲ့အဲ့ဒီတင်မောဟာမိနစ်20အတွင်းမှာဒုံးကျည်နဲ့နှစ်ကြိမ်ပြစ်ခတ်ခံရတာဖြစ်ပြီးတော့တင်မောညာဘက်ခြမ်းထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြပါရတယ်။အီရန်တို့ကြောထောက်နောက်ခံပြုထားတဲ့ဟူတီတပုံတွေကဟာမတ်စ်ကိုတိုက်ခိုက်နေတဲ့အစ္စရေးနဲ့အမေရိကန်နဲ့ဗြိတိန်ပါဝင်အနောက်နိုင်ငံတွေကိုဆန့်ကျင်တဲ့အနေနဲ့ပင်လယ်နီဒေသတဝိုက်မှာဖြတ်တန်းသွားလာနေတဲ့တင်မော်တွေကိုလက်အတန်ကြာတဲ့ကတိုက်ခိုက်နေခဲ့တာဖြစ်ပါတယ်။အော်တိုဘာလကလေးကအစ္စရေးဟာမတ်စ်စစ်ပွဲကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့ဂါဇာကပါလက်စတိုင်းနေနဲ့စီးလုံးညီညွတ်တယ်ဆိုတာကိုပြလို့တဲ့ရည်ရွယ်ချက်နဲ့အခုလိုတိုက်ခိုက်တာလို့ဟူတီတပုံတွေကပြောဆိုထားပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့89နှစ်မြောက်ပြည်ထောင်စုနှစ်အခမ်းအနားဒီကနေ့နေပြည်တော်မှာမြန်မာစစ်ကောင်စီကကျင်းပခဲ့ပါတယ်။ဆရာနာသိမ့်မီ၃နှစ်အတွင်းလက်နက်ကိုင်ပြိပခါတွေနေရာအနှံ့ပေါ်ပေါက်နေပြီးတော့စစ်တပ်ကနေမျိုးတွေကိုလက်လွတ်ဆုံးရှုံးနေရသလိုတိုင်းပြည်မှာညီညွတ်မှုပြိုကွဲနေတဲ့အဆိုးဆုံးအခြေအနေကိုရောက်နေပြီလို့အကဲခတ်တွေသုံးသပ်နေချိန်မှာပဲအခုလိုပြည်ထောင်စုနှစ်အခမ်းအနားကိုကျင်းပတာဖြစ်ပါတယ်။အင်အားကြီးနိုင်ငံတွေကဖွံ့ဖြိုးတဲ့နိုင်ငံငယ်တွေအပေါ်စီးရီးအရလွှမ်းမိုးချုပ်ကိုင်မှုကြိုးစားပြီးတော့နိုင်ငံရေးဩဇာခံဖြစ်ဖော်ဆောင်ဖို့နောက်ွယ်မှာစစ်ပွဲတွေဖန်တီးနေတယ်လို့ပြောဆိုထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြည်ထောင်စုနှစ်အထိမ်းအမှတ်တဝန်းလွှာကိုဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကဖတ်ကြားသွားတာပါ။ဒါပေမဲ့လည်းဘယ်အင်အားကြီးနိုင်ငံတွေဆိုတာကိုတော့တိတိကျကျထည့်သွင်းပြောဆိုသွားတာမရှိပါဘူး။ပြည်တွင်းတိုင်းရင်းသားအဖွဲ့အစည်းတချို့နဲ့ပြည်တွင်းပြည်ပကအဖြစ်သမားတွေဟာမြန်မာပြည်အကျိုးကိုမလိုလားတဲ့အင်အားကြီးနိုင်ငံတချို့အားကိုနဲ့စူပူအကြမ်းဖက်မှုမျိုးစုံနဲ့တိုက်ပွဲတွေဖော်ဆောင်နေတယ်လို့လည်းစစ်ကောင်စီအကြီးအကဲကစွပ်စွဲထားပါသေးတယ်။မြန်မာနိုင်ငံတဝန်းလက်နက်ကင်ပြိပခတွေကြောင့်တိုင်းရင်းသားဒေသတွေအပါအဝင်နိုင်ငံတဝန်းလူပေါင်း2,600သိန်းလောက်အိုးမဲ့အိမ်မဲ့နေရဲစွန့်ခွာနေရပြီးနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာထိုင်းနိုင်ငံသားရေးဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ဖမ်ဖရီဘဟန်ဒရာနူကာရာနဲ့ဝါရှင်တန်ဒီစီမြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးဘလင်ကန်ရဲ့ဖိတ်ကြားမှုနဲ့လာရောက်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့နှစ်ရက်ခီးစဉ်တွင်မြမအရေးကိုအဓိကထားဆွေးနွေးမှာလို့ထိုင်းဆိုရထိပ်ပိုင်းတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့ထိုင်းဆိုရပိုင်းPBS သတင်းဌာနကသတင်းထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုကိုမလာခင်မှာပဲဒီထိုင်းနိုင်ငံသားရေးဝန်ကြီးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုကြာသပတေးနေ့ကတွားရောက်ခဲ့ပြီးတော့မြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးရနေတာတခုနယ်စပ်မှာထားရှိနိုင်မှုကြီးစုလေ့လာခဲ့ပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံရဲ့အစပျိုးဆောင်ရွက်ချက်တွေဟာသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံကြားမှာ အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေပေါ်ပေါက်လာရေးပထမဆုံးခြေလှမ်းတစ်ခုဖြစ်တဲ့ဆိုပြီးတော့ပြောဆိုနေတာပါဒါပေမဲ့လည်းလူခွေအဖွဲ့တွေဘက်ကတော့ထိုင်းနိုင်ငံရဲ့မြမအရေးချင်းကပ်မှုကိုသတိထားစောင့်ကြည့်နေကြပြီးတော့အကူအညီပေးတဲ့နေရာမှာစစ်ကောင်စီနဲ့ဓာတ်ရိုက်ဆက်ဆံတာမျိုးထက်တိုင်းရင်းသားအဖွဲ့တွေလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ဆက်သွယ်ဆောင်ရွက်ဖို့နိုင်ငံတကာကတိုက်တွန်းနေပါတယ်ရှင်
။ရုရှားကအဝေးထိန်ဒရုန်း18ခုပယ်ထိန်တဲ့မစ်ဆိုင်းဒုံးအများအပြားနဲ့ညဘက်မှာတိုက်ခိုက်တာခံခဲ့ရကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အီရန်နိုင်ငံလို့ရှာဟတ်ဒရုန်း14ခုနဲ့မစ်ဆိုင်းဒုံးတစ်ခုကိုဂျားဖြတ်ပစ်ချခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဒရုန်းနဲ့တိုက်ခိုက်မှုကြောင့်မိလောင်မှုဖြစ်ခဲ့တယ်လို့လည်းဒန်နီယယ်ပက်ထရိုထရော့ခ်စ်ဒေတာအုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါ။တေဂျီဒံယာရတဲ့သတင်းတော့မကြားရပါဘူးရုရှားနိုင်ငံအတွင်းပိုင်းတိုက်ခိုက်နိုင်မဲ့တာဝေးဒရုန်းတွေကိုဒီနှစ်ထဲထောင်နဲ့ချီထုတ်လုပ်ဖို့စီစဉ်ထားကြောင်းလဲယူကရိန်းဒစ်ဂျစ်တယ်ဆိုင်ရာဝန်ကြီးက Reuters သတင်းဌာနကိုပြောထားပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီးကလည်းညစဉ်မိန့်ခွန်းဖြင့်တနင်္ဂနွေနေ့ကပြောကြားရမှာလေကြောင်းရန်ကာကွယ်ရေးနဲ့ Electronic Snicks စစ်ဘက်ဆိုင်ရာနှီးစနစ်တွေကိုအဆင့်မြင့်တင်မှုကြိုးပမ်းနေပြီးဒီနှစ်အတွက်ဦးစားပေးအစီအစဉ်တွေမှာပါဝင်တယ်လို့လည်းပြောပါတယ်။မကြသေးခင်လတွေကယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့ပြီးတော့နိုင်ငံအတွက်အရေးပါတဲ့စွမ်းအင်စစ်ဘက်ဆိုင်ရာနဲ့တည်ယူပို့ဆောင်ရေးအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကို CEO ကနဲ့ပတ်သက်ပြီးတော့အရေးပေါ်ကူတာဖို့လိုအပ်တဲ့လက္ခဏာကြောင့်အရေးပေါ်ဆေးကူတာမှုခံယူနိုင်မှု Walter Reed ဆေးဆေးရုံကိုတနင်္ဂနွေနေ့ကပို့ဆောင်ကူတာနေပါတယ်။ကျန်းမာရေးအရာအရေးပေါ်ကူတာဖို့လိုအပ်တဲ့ဆိုတာကိုဒုတိယကာကွယ်ရေးဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌကိုအကြောင်းကြားထားတယ်လို့သမ္မတအင်ဖြူရော်နဲ့လွှတ်တော်ကလည်းအကြောင်းကြားစာပေးပို့ထားတဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်ချုပ် Pat Ryder ကကြေညာချက်ထုတ်ပြန်ပါတယ်။ကာကွယ်ရေးဝန်ကြီးရဲ့တာဝန်တွေကိုတော့ဒုတိယကာကွယ်ရေးဝန်ကြီး Kathleen Hiss ကိုထွဲပြောင်းပေးထားတယ်လို့တနင်္ဂနွေနေ့နှောင်းပိုင်းထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းဝန်ကြီး Austin ဟာ CJ ကင်ဆာကြောင့်ဆေးရုံတက်ခွဲစိတ်ကုသခံနေရပြီးတော့သူ့ဆေးရုံတက်တာကိုလျှို့ဝှက်ထားတယ်ဆိုပြီးတော့ဝေဖန်ပြစ်တင်တာတွေခံနေရတာပါ။အခုစစ်ဆေးရုံရဲ့အရာရှိတွေကတော့ဝန်ကြီး Austin ကိုအရေးပေါ်ဌာနမှာစစ်ဆေးပြီးတော့ဆေးရုံမှာအနီးကပ်စောင့်ရှောက်ကုသပေးနေတဲ့အကြောင်းပြောပါရယ်လက်တလုံးမှာတော့ဆေးရုံမှာဘလောက်ကြကြဆေးကုသခံရမယ်ဆိုတာကိုမသိသေးတဲ့အကြောင်းနဲ့သူ့ရဲ့ကန်ဆာရောဂါအခြေအနေကတော့တိတိတသားတိုးတက်ကောင်းမွန်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဗမာပြည်နယ်အပါအဝင်၈ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုဆရာနာရှင်ကိုစန့်ကျင်တဲ့နိုင်ငံရေးပါတီ12ပါတီကဒီကနေ့ပြည်ထောင်စုနေ့မှာထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ဗမာပြည်နယ်အပါအဝင်ဖြစ်တဲ့၈ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုနိုင်ငံရေးပါတီ12ပါတီကဒီကနေ့ကြားရောက်တဲ့89ကြိမ်မြောက်ပြည်ထောင်စုနေ့မှာထုတ်ပြန်လိုက်ပါတယ်။အဲ့ဒီဖွဲ့စည်းပုံမူကြမ်းမှာ၈ပြည်ကိုအခြေခံထားပေမဲ့လိုအပ်တဲ့ဆိုရင်ပြည်နယ်အသစ်တွေကိုလည်းထည့်သွင်းသွားဖို့ရှိနေကြောင်းPRCF အဖွဲ့ပြောခွင့်ရက VOA ကိုပြောပါရယ်နိုင်ငံရေးပါတီ12ပါတီက၈ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ထုတ်ပြန်လိုက်တဲ့သတင်းကိုစီသူတင်ပြပေးထားပါရယ
်ဆရာနာသိမှုကိုစန့်ကျင်ဖို့ဖွဲ့စည်းခဲ့တဲ့နိုင်ငံရေးပါတီ12ပါတီရဲ့ Federal ဖော်ဆောင်ရေးပြည်သူ့ကိုယ်စားလှယ်များကော်မတီ PRCF ကဒီကနေ့ကြောက်တဲ့89နှစ်မြောက်ပြည်တော်စုနေ့မှာ Federal Democracy ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုထုတ်ပြန်လိုက်တာပါဒီဖွဲ့စည်းပုံမူကြမ်းမှာရှစ်ပြည်နယ်မူကိုအခြေခံထားကြောင်း PRCF ရဲ့ပြောခွင့်ရှိသူရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွဲဘက်အတွင်းမူတစ်ဖြစ်တဲ့စိုင်းကျော်ညွန့်က VOA ကိုပြောပါတယ
်ကျွန်တော် SNLD UNA ဒီကနေ့စစတဲ့ဖြစ် PRCF ပြီးကျွန်တော် UNA Make up facility PRCF Make up facility ဆိုတာကကျွန်တော်ဒီရှေ့ unit မျိုးပေါ်ပါမယ်ဟောကျွန်တော်အခြေခံထားလိုက်ဖြစ်တယ်ဗျာဆိုတော့ရှေ့ unit ဆိုမှလည်းဒါအတိမဟုတ်ပါဘူးအတိထက်ကောင်းတာတဲ့ညီများရှိရင်လည်းအချင်းချင်းပြန်လဲဆွေးနွေးခဲ့တယ်ဆိုရင်တော့ကျွန်တော်တို့ကဒါကောင်းမယ်ဆိုရင်တော့လည်းလက်ခံရမှာဒီဟာ
လွတ်လပ်ရေးရပြီးနောက်မှာဗမာလူမျိုးကပြည်နယ်အဖြစ်ဖွဲ့စည်းတာမရှိဘဲပြည်တော်စုအစိုးရပုံစံမျိုးရပ်တည်ခဲ့တဲ့အပေါ်မှာခွဲခြားမှုနဲ့အကျက်တဲတွေရှိလာတာကြောင့်ဗမာပြည်ဖွဲ့စည်းရေးကိုထက်သွင်းထားတာဖြစ်ကြောင်းနဲ့ပြည်နယ်အသစ်တွေဖွဲ့စည်းရေးကိုလည်းထက်သွင်းရမှာဖြစ်ကြောင်းပြောပါတယ
်ဗမာပြည်နယ်ကတော့ဖဲ့တာဖဲ့တာဒါပေမဲ့ပေးနေရတယ်ဗျာတိုက်ခုတိုင်းဟာဒါမှမဟုတ်ဘယ်လိုသွားမလဲဘယ်လိုလုပ်မလဲဆိုတာတော့ဟိုပေါ့ဟို ဆွေးနွေးပြီးမှဒါလုပ်ရမယ်ကိစ္စလို့မြင်တယ်ဆိုလိုချင်တာတော့နှစ်ပေါင်း80လောက်ခံစားခဲ့ရတဲ့မညီညမှုတွေကိုဖြေရှင်းပြီးနိုင်တယ်အချက်တစ်ချက်လည်းဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီဟောပေါ့ဒီရှိပြည်နယ်မှုကိုမှချိန်ခံတယ်ဒါပေမဲ့ဒါကအသေးလည်းမဟုတ်ပါဘူးပြည်နယ်တစ်များဆိုတဲ့ဟာကိုလည်းဒါတစ်ချိန်ချင်းကြိုင်တော့ဖွဲ့စည်းပုံထဲမှာတတိလေးထည့်ပြီးတော့ဟိုတွားရမယ်လို့မြင်ပါတယ
်ဒါအပြင်ပြည်နယ်နဲ့တိုင်းဒေသတွေအတွင်းကကွဲပြားခြားနားတဲ့လူမျိုးအလိုက်ဒေသန္တရအုပ်ချုပ်ရေးအဆင့်တွေကိုလည်းဖော်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်လက်ရှိမှာတော့စစ်ကောင်စီကနိုင်ငံရေးပါတီတွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ဆွေးနွေးတာတွေရှိနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကြာကာလအတွက်ရည်ရွယ်ပြီး Federal Democracy ဗရိညင်အပိုင်း1နဲ့2ဆိုပြီးတော့ထုတ်ပြန်ထားပါတယ် NUG ရဲ့ဗရိညင်မှာတော့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးချိန်အထိသာဖြစ်ကြောင်းထုတ်ပြန်ထားပါတယ် PRCF ရဲ့ Federal Democracy ပြည်ထောင်စုဖွဲ့စည်းပုံအခြေခံမူကြမ်းကတော့အနာဂတ်အတွက်ရည်ရွယ်ရေးဆွဲထားကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာစစ်ကောင်စီအပါအဝင်အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF အဖွဲ့အစည်းတွေအားလုံးဟာ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုလက်ခံထားကြတာပါ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ခေါင်းစဉ်အောက်မှာတော့စစ်ရေးနည်းလမ်းကိုအသုံးပြုတာတွေရှိတယ်လို့နိုင်ငံရေးနည်းလမ်းနဲ့ဆောင်ရွက်နေတာတွေလည်းရှိနေပါတယ် PRCF အနေနဲ့ကတော့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်အောင်ပွဲဟာပြည်ထောင်စုတဝမ်းမှာလူမျိုးပေါင်းစုံအတူတကွရှင်တွဲနေထိုင်နိုင်ရေးလို့ရှုမြင်ကြောင်းဆိုင်းကျော်ညွန့်ကအခုလိုပြောပါတယ်
ဆိုလိုချင်တာကကျွန်တော်တို့ကအောင်ပွဲကိုယူရဲဆိုတဲ့နေရာမှာနီလန်ပေါင်းစုံခဏစီရေးရှိမယ်နိုင်ငံရေးရှိမယ်လူမျိုးစုံရှိမယ်ဒါပေမဲ့နောက်ဆုံးအဆုံးတက်မှာကတော့ဒါလူမျိုးပေါင်းစုံအပြည်နယ်မှာပဲဖြစ်ဖြစ်ဟိုဘယ်ပြည်နယ်မှာမဆိုတော့ပြည်တော်ပြည်တော်စုတဝန်းလုံးမှာပဲဖြစ်လူမျိုးပေါင်းစုံကငြိမ်းချမ်းစွာနဲ့အတူကူအမျှအတူတကွရှင်သွဲနေထိုင်နိုင်တဲ့အခြေအနေရောက်မှာကျွန်တော်တို့ကအောင်ပွဲလို့တတ်မှာမှာဖြစ်တယ်ဒါ peaceful coexistence အဲ့ဒီဟာကဒီတိုင်းပြည်အတွက်အင်မတန်အရေးကြီးပါတယ
် Federal ဖော်ဆောင်ရေးပြည်သူ့ကိုယ်စားလှယ်များကော်မတီ PRCF ဟာအရင်စီလုံးညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA အဖွဲ့ဝင်အများစုနဲ့ UNA မဟာမိတ်အဖွဲ့တွေဖြစ်တဲ့နိုင်ငံရေးပါတီ12ပါတီနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီနိုင်ငံရေးပါတီ12ပါတီကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALDကရင်အမျိုးသားပါတီ KNP ဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD လူပောင်တဲ့ဒီမိုကရေစီပါတီ DPNS ညညသောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ DNDP ဒိုင်းနက်လူမျိုးများတိုးတက်ရေးပါတီ DNDP မျိုးမျိုးသားဒီမိုကရေစီပါတီ MNDP ကရင်အမျိုးသားပါတီ KNP ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ SSKDP မုံရည်ရအဖွဲ NAA စတဲ့ပါတီတွေပါဝင်တာဖြစ်ပါတယ်ဒီ12ပါတီအနက်ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP နဲ့တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီတို့ဟာနိုင်ငံရေးပါတီမှတ်ပုံတင်ရရှိထားပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ကတော့လျှောက်ထားဆဲဖြစ်ပါတယ်ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ SSKDP ကတော့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ကြထားပြီးတဲ့နောက်ပြန်လည်ရုပ်သိမ်းခံထားရတာဖြစ်ပါတယ်ကျန်တဲ့ပါတီတွေကတော့မှတ်ပုံတင်ထားခြင်းမရှိသေးပါဘူးခင်ဗျာ
ဒါကတော့ရှစ်ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ဆရာနာရှင်စန့်ကျင်တဲ့နိုင်ငံရေးပါတီ12ပါတီကပြည်ထောင်စုနေမှာထုတ်ပြန်လိုက်တဲ့သတင်းကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံပြည်သူတချို့သေဆုံးမှုရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိတိုက်ပွဲတွေကဆက်ပြီးတော့ဖြစ်ပွားနေပြီးတော့အရက်သားထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းနဲ့နောက်ပြီးတော့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးကအထူးစိုးရိမ်စရာဖြစ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်ရင်းတွေအားလုံးနဲ့ရဲစခန်းတွေကိုသိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော် AA ကဒီရက်ပိုင်းမှာပဲထုတ်ပြန်ထားပါတယ်။လက်ရှိမှာတော့အဲ့ဒီမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ညကလည်း AA ကထိန်းချုပ်ထားတဲ့ကြောက်တော်မြို့နယ်ကနေရာတချို့ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင့်ပိုက်တဲ့ရက်ကွက်ကဒေသခံ9ဦးထက်မနည်းသေဆုံးပြီး10ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ကြောက်တော်နယ်အနီးတစ်ဝိုက်မှာရှိနေတဲ့ဒေသခံတူကပြောပါတယ်။
မနေ့ကစ မင်းများကျွန်တော်ကြားတာဒီတောက်တော်မှာဟိုဒီနဲ့ဘုံလာကြီးတဲ့ကျွန်တော်မျိုးသိရတယ်အထိမှဒီဒီရွှင်ကြိုင်ပေါ်ကိုပေါ်လိမ့်ကျွန်တော်ပြောတော့ဟိုကြားရပေါ်လိမ့်မှာ6ကြက်ပြီးတော့ဟုတ်ကဲ့အဲ့ဒီမှာကျွန်တော်ကြားတာဟို6ရောက်လား9ရောက်လားမသိဘူးကလေးရောပါလို့ပြောရတယ်အစ်ဒီပေါ့နော်ဟိုဟို6ရောက်တယ်ဟို9ရောက်10ရောက်လောက်ကအတန်ရရတယ်သိရတယ်က
ဒါအပြင်အေအေကထိန်းချုပ်ထားတဲ့မင်းပြမျိုးနယ်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတာတွေမရှိပေမဲ့လည်းစစ်ကောင်စီရေတပ်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတာရှိသလိုကြားရှိပြင်ကျေးရွာကိုလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကမီးရှို့သွားခဲ့တယ်လို့ရခိုင်တပ်တော်အေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ပေါတော်မျိုးနယ်ကကျေးရွာတချို့ကိုလည်းစစ်ကောင်စီရေတပ်ကလက်နက်ကြီးတွေနဲ့ပစ်နေတယ်လို့ဒေသခံတူကပြောပါတယ်
ဟုတ်ကဲ့မင်းရမှာတော့ဒီနေပြည်နယ်ကြီးကျန်ခဲ့ရတဲ့ကျန်ကြီးပြည်ပေါ်အကြချင်းနဲ့အကြချင်းရောအနားမှာဟိုနေပြည်နယ်ကြီးကအဲ့ဒီအကြချင်းပြည်ရောတက်ပြီးအမြင့်တက်ချိုးတာပေါ့အရင်ကတည်းကလည်းနေပြည်နယ်တောက်ချောင်းတိတိလေးပေါ်တော့မြို့နယ်ဒီချောင်းတွေရောအဲ့ဒီဝန်ကြီးရောပေါ့နော်ဟိုပေါ့တပုံးမှုပါလို့လည်းနေကြီးကြီးကြာနေတော့လေအမြင့်ရောသားထိခတ်နေရောဟိုရှိနေလို့အခုဒီတော့မကြသေးဘူးပ
ါဒါအပြင်ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်ကုလပါကျေးရွာအနီးမှာလည်းဒီနေ့မနက်ပိုင်းကနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့လည်းကုလပါကျေးရွာဒေသခံတူကပြောပါတယ
်။ဟုတ်ကဲ့ဟိုရရှိတိုက်ပွဲဖြစ်လာတော့ဒီကျေးရွာအနားမှာရှိတဲ့ဒီငှက်ပြောချောင်းဆိုတဲ့ရွာနဲ့မှာဖြစ်တာပဲ။အဲ့ဒါ7:20လောက်ကဖြစ်မဲ့တင်တယ်တိုက်ပွဲကတော့ဒီပထမတစ်ဖြားဖြစ်လာတော့ဒီ7မိနစ်လောက်တော့ဖြစ်မယ်ပြီးနောက်ပြီးနေနေကြာပြီးတော့နောက်ထပ်နေတဲ့လက်နက်ငယ်နဲ့နေနေပြတာတွေတော့ရှင်းလိုက်တယ်ဒီကဒီတိုက်ပွဲကတော့နေနေပဲဒီမနာမဒီတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းမှာနေပြီးတော့ဒီလက်နေကြီးတွေနဲ့ရမ်းပြတာပေါ့ဒီသုံးခင်းနဲ့တိုင်ရင်ကပြတဲ့နောက်ပြီးတော့ဒီကြောက်တလုံးတောင်တိုင်းမှာတောင်တိုင်းမှာနေထားတဲ့နေပြီးတော့ဒီလက်နေကြီးစခန်းကနေပြီးတော့ဆန်းလန်းပြတာအဲဒီလက်နေကြီးတွေကတော့အရှေ့ဘောင်း20ကျော်ကြီးတော့ပြတယ်ပြရတယ်ကြီးကအနည်းငယ်မှာလက်နေကြီးကြာတာတော့ရှိတယ်ဒါမှတိခိုင်းနိုင်ရတာတော့မကြောမင်းဘူးဒီလက်နေကြီးပိုက်တဲ့ကြီးတဲ့အချိန်မှာတော့ဒီလူတွေအကုန်လုံးကတော့ဒီပုံကိုချင်းထုတ်ဝင်နေတာဒါရောက်ပါ
အခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ကုလပါကျေးရွာကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းသူကဆက်ပြောပါတယ
်။တချို့ကျတော့ဒီလိုမျိုးဒီသူကိုမင်းတော်စုအတိုင်းဝန်းရှိတဲ့နေရာတွေကိုဒီကောတို့ဒီထွေလာကြီးတို့နဲ့နေပြီးထွက်ခွာပြီးတော့နေရတယ်လို့တွေ့ရတယ်။တချို့လည်းရှိခဲရှိသေးတယ်ဟုတ်ကဲ့
။လက်ရှိအချိန်ထိလည်းအဲ့ဒီကျေးရွာအနီးငပြောချောင်းနားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသေးပဲလို့ကုလပါကျေးရွာဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေအကြားတိုက်ပွဲတွေစတင်ခဲ့တဲ့နေ့ကစပြီးဒီကနေ့အချိန်ထိတိုက်ပွဲတွေပြင်းထန်နေတာပါလက်ရှိမှာတော့အေအေတပ်ကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်သလိုကြောက်တော်မြောက်ဦးမင်းပြနဲ့ပေါတော်အပါဝင်ချင်းပြည်နယ်ပလတ်ဝမြို့နယ်အထိသိမ်းပိုက်ထားနိုင်တာပါဒါအပြင်မြေပုံမြို့နယ်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလည်းနေ့ကစတင်ပြီးမြို့ကိုဆွန့်ခွာသွားကြတယ်လို့ဒေသခံတွေကပြောပါတယ်။ရသေးတောင်မောင်းတော့နဲ့အမ်းမြို့နယ်ကနေရာတချို့မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်မှာလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒါကတော့ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ရဲ့တိုက်ပွဲတွေကြားမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရသာထိခိုက်သေးဆုံးမှုရှိနေတဲ့တဲ့ရင်ကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးစစ်တပ်ကအထိခိုက်အကြဆုံးများနေတဲ့အချိန်မှာအရွယ်ရောက်သူနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေစစ်ကောင်စီကကြေညာလိုက်တဲ့အပေါ်အကဲခတ်တွေရဲ့အမြင်သုံးသပ်ချက်ကိုလည်းတင်ပြပေးကြပါမယ်။အရွယ်ရောက်သူမြန်မာနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မျိုးကွန်းတွေထွက်ပေါ်လာနေပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးတည်ငြိမ်အင်းချမ်းရေးနဲ့လုံခြုံရေးလိုအပ်ချက်အရာပြည်သူစစ်မှုထမ်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့စစ်ကောင်စီဘက်ကကြေညာလိုက်ပေမဲ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပွားနေတဲ့လက်နက်ကင်ပြစ်ပခတွေမှာတော့စစ်တပ်ဘက်ကအထီးခိုက်အကြဆုံးများနေခြင်းနဲ့လဲတိုက်ဆိုင်နေတာဖြစ်ပါတယ်။စစ်ကောင်စီရဲ့ဥပဒေသစ်အပေါ်မြမအရေးအကဲခတ်တွေရဲ့အမြင်တွေကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုကိုစံကျော်ကတင်ပြပေးထားပါတယ်။
ဒီဥပဒေကိုဖေဖော်ဝါရီလ10ရက်နေ့ညမှာစစ်ကောင်စီဘက်ကတရားဝင်ကြေညာလိုက်တာဖြစ်ပါတယ်။2010ပြည့်နှစ်နိုဝင်ဘာလ4ရက်နေ့မှာနာဖာအာနာရှင်စစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေလက်မှတ်ထိုးထုတ်ပြန်ခဲ့တဲ့ဒီဥပဒေကို14နှစ်အကြာမှာစတင်ကျင့်သုံးဖို့စစ်ကောင်စီဘက်ကပြင်ဆင်လိုက်တာဖြစ်ပါတယ်။ဆယ်စုနှစ်ကျော်မှဒီဥပဒေကိုဘာကြောင့်အတည်ပြုရတာပါလဲ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နိုင်ငံဖွံ့ဖြိုးဖို့အတွက်တည်ငြိမ်အေးချမ်းလုံခြုံရေးလိုအပ်ချက်အရဒီဥပဒေကိုအတည်ပြုတာဖြစ်တယ်လို့စစ်ကောင်စီပိုင်းမီဒီယာကလည်းအခုလိုပြောဆိုလိုက်ပါတယ
်အဓိကအခြေခံအကြအဆုံးလိုအပ်ချက်ကတော့တည်ငြိမ်အေးချမ်းရေးပါပဲတည်ငြိမ်အေးချမ်းမှာပဲကောင်းစွာစီးပွားရှာလို့ရမယ်တည်ငြိမ်အေးချမ်းမှာလည်းကောင်းစွာသွားလာလို့ရမယ် နေထိုင်လို့ရမယ်တိုးတက်အောင်လုပ်လို့ရမယ်တည်ငြိမ်အေးချမ်းဖို့ဒါလိုတယ်လေပြည်သူတွေဘဝလုံခြုံဖို့လိုပါတယ်လုံခြုံရေးကာကွယ်ရေးအင်အားကောင်းဖို့လိုပါတယ်နိုင်ငံတစ်ခုမှာရိုသေခံရလောက်တဲ့လုံခြုံရေးအင်အားကာကွယ်ရေးအင်အားမရှိဘဲနဲ့ခိုင်မာတဲ့တည်ငြိမ်အေးချမ်းမှုဆိုတာမရှိနိုင်ပါဘူး
အဲ့ဒီဥပဒေမှာနိုင်ငံသားတိုင်းစစ်မှုထမ်းရမှာဖြစ်ပြီးအမျိုးသားတွေဆိုရင်အသက်18နှစ်ကနေအသက်35နှစ်မပြည့်ခင်အထိသတ်မှတ်ထားပြီးအမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေအသက်28နှစ်အထိသတ်မှတ်ထားပါတယ်အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဖြစ်မယ်ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိသတ်မှတ်ထားပြီးအမျိုးသမီးတွေကိုတော့18နှစ်ကနေ35နှစ်အထိသတ်မှတ်ထားပါတယ်အသက်ပညာနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူဆိုတာမှာဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်သူဒါမှမဟုတ်အခြားအသက်ပညာတရရနဲ့အသက်မွေးဝမ်းကြောင်းနေသူလို့ဖော်ပြထားပါတယ်ဥပဒေအရဘွဲရသူတွေကိုဆိုလိုတယ်လို့ဥပဒေနားလည်သူတွေကဆိုပါတယ်ဥပဒေထဲမှာတော့အသေးစိတ်ရှင်းရှင်းလင်းလင်းမပြောထားပါဘူးဒီလိုနိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုစတင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာလိုက်တဲ့အပေါ်မှာအမြင်အမျိုးမျိုးထွက်ပေါ်လာပါတယ်လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီဟာကြုံနေရတဲ့နိုင်ငံစည်ရေးအကျက်တဲတွေကိုဖြည့်ရှင်းမှုနီးလန်တစ်ခုအနေနဲ့ဖြည့်ရှင်းမှုတစ်ခုလုပ်ပေမဲ့ဒီဖြည့်ရှင်းမှုကအရာမထင်ပဲပိုကျဆုံးနိုင်တဲ့အခြေအနေဖြစ်နေတယ်လို့ဝေဖန်လိုက်ပါတယ
်သူတို့အကြံကုန်ခလုံးစားချက်ပေါ့ဒီတစ်ခုတစ်ချက်ကဒီစီရာစရနိုင်ကိုစစ်သားတွေပို့တဲ့အခါကျတော့သူခြေတင်တက်ကသူတွေမပို့တိုင်းတဲ့အခြေအနေဖြစ်တော့တိုက်ခိုက်အရာဆိုရင်ပို့နိုင်တဲ့အနေသားမရှိတော့ဒုတိယတစ်ခုကအဲ့လိုလှုပ်ချင်အားဖြင့်ရည်ရှိပါတော့ဟိုကျွန်တော်တော်လိုက်အရာဆိုရင်ပို့အားကောင်းလာတယ်လို့ထင်တယ်လက်တွေပါလူငယ်လူရွယ်ရဲစုပုကောမယ်ဟိုသူစစ်တဲ့တော့လိုက်မှာပုံရတော်တိုင်းအင်အားစုတွေပဲကိုယ်လာမှာအဲ့လက်တွေပါအဲ့အခြေအနေကတော့အမှန်တရားရှိတယ်အဲနောက်တစ်ခုကတော့ဗာဖြစ်နိုင်တယ်ဆိုတော့ခုနသူတက်ချေကတပ်ဖို့တက်တိုက်အောက်ချေကတပ်ဖို့တွေသူလုံးချင်နိုင်လို့ခုရတယ်အခွင့်အာဏာပေးထားတယ်ဟိုကျွန်တော်လူငယ်တွေနဲ့ဒုက္ခရောက်နိုင်တယ်ဒီရှင်မှာတော့သူပြဿနာသူသူလိုကသူတန်းသူဆူလိုက်မယ်လို့ကျွန်တော်ထင်ပါတယ်ဗျ
ဒီဥပဒေအရစစ်တပ်မှာနှစ်နှစ်အထိတာဝန်ထမ်းဆောင်မှာဖြစ်ပြီးစစ်ကောင်စီကစက်မှုလက်မှုပညာတွေအဖြစ်စင့်ခေါ်ခံသူတွေဆိုရင်တော့၃နှစ်အထိစစ်မှုထမ်းရမယ်လို့သတ်မှတ်ထားတယ်လို့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ရင်တော့၅နှစ်အထိတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်အဖွဲ့ကိုပြည်နယ်နဲ့တိုင်းခရိုင်နဲ့မြို့နယ်အစင်းအထိဖွဲ့စည်းပြီးအဲ့ဒီအဖွဲ့ကနေစစ်မှုထမ်းဖို့စင့်ခေါ်မှာဖြစ်ပါတယ်စစ်မှုထမ်းဖို့စင့်ခေါ်ခံသူကတာဝန်မထမ်းဆောင်နိုင်ပဲအကြောင်းပြညှင်းဆုံနေမယ်ဆိုရင်ထောင်ထဲ၅နှစ်အထိပြစ်ဒဏ်ချမှတ်သွားမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်လက်ရှိမှာစစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြေညာထားပြီးအယက်သားအစိုးရစီကနေအာဏာသိမ်းထားတာဖြစ်ပါတယ်ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ပထဝီနိုင်ငံရေးအရစစ်ကောင်စီဘက်ကဒီဥပဒေကိုပြဋ္ဌာန်းလိုက်တယ်လို့ယူဆတယ်လို့သူ့အမြင်ကိုပြောပါတယ်ဒီပြဋ္ဌာန်းတဲ့ဥပဒေရဲ့နောက်ဆက်တွဲရက်ခတ်မှုပြင်းထန်လာနိုင်တယ်လို့ဒီဥပဒေကအစိုးဘက်မသွားစေဖို့ငြိမ်းချမ်းရေးကိုအမြန်ဆုံးလုပ်နိုင်ဖို့အခုလိုဝေဖန်အကြံပြုလာပါတယ
်စီရေးနိုင်ငံရေးအချက်ကြီးကြောင့်ကညာလေးရက်ကာလနောက်ပိုင်းမှာသူ့ဘက်ကသွားတင်တာကပြည်သူ့စစ်မဟာဗျူဟာအရလည်းလိုအပ်တဲ့အနေထားတနည်းအားဖြင့်နိုင်ငံတကာပါလာခဲ့ရင်ဆိုရဲတံပရပူရ1027ရဲ့နောက်မှာရှိလာနိုင်တယ်။ဒီခုကလိုအပ်ချက်ရပြည်နိုင်ငံရေးလိုအပ်ချက်ရပြည်သူ့စစ်ဥပဒေကိုပြဋ္ဌာန်းလိုက်ရတယ်။သို့သောစစ်မှုထမ်းဥပဒေရစစ်မှုထမ်းလာကြတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ငယ်လေးတွေအသက်ကိုအချင်းချင်းပို့ပြပြည်တွင်းစစ်ကြောင့်အသက်ဆုံးရတာမျိုးမဟုတ်စေဘဲနဲ့ခုနကပြောသလိုပေါ့လိုအပ်ချက်အရာစုဆောင်ထားရင်ဆိုတာမျိုးဖြစ်အောင်ငင်းကြမှုနဲ့မျိုးသားပြန်လေရင်ကြားရှင့်မှုကိုတပြိုင်တည်းတိစောက်ဖို့ပေါ့
ဒီဥပဒေမှာနိုင်ငံဝန်ထမ်းတွေပညာသင်ကြားနေသူတွေအသက်ကြီးတဲ့မိဘတွေကိုပြုစုစောင့်ရှောက်နေရသူတွေငွေရေးစေဝါဖြတ်နေသူတွေစေကူးနေရသူတွေနဲ့ထောင်ကျနေသူတွေကတော့ထောင်ဝင်ထမ်းဆောင်ဖို့ယာယီရွှေ့ဆိုင်နိုင်တယ်လို့ဆိုပါတယ်ဗုဒ္ဓဘာသာခရစ်ယာန်ဘာသာနဲ့ဟိန္ဒူဘာသာတို့ကသာသနာဝန်ထမ်းတွေအိမ်နောင်တဲ့အမျိုးသမီးကိုလက်အင်္ကာတစ်ခုခုအမြဲတမ်းမတန်ဆွမ်းသူတွေစစ်တပ်ဆေးစစ်ဆေးရေးဘုတ်အဖွဲ့ကတာဝန်ထမ်းဆောင်ဖို့မတင်တော်ကြောင်းသတ်မှတ်ထားသူတွေနဲ့ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်ဟိုကကင်းလွန်ခွင့်ပြုထားသူတွေပဲစစ်မှုထမ်းဖို့ကကင်းလွန်ခွင့်ရှိတာပါစစ်တပ်ဆေးစစ်ဆေးရေးဘုတ်အဖွဲ့ကတာဝန်ထမ်းဆောင်ဖို့မတင်တော်ကြောင်းသတ်မှတ်ထားသူတွေနဲ့ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘုတ်ဟိုကကင်းလွန်ခွင့်ပြုထားသူတွေဆိုတာဘလို့လူမျိုးလဲစစ်ဆေးရေးအဖွဲ့ကဘယ်သူတွေကဆုံးဖြတ်မှလဲဆိုတာဥပဒေမှာတိတိကျကျဖော်ပြထားတာတော့မရှိပါဘူးဒီလိုဆယ်စုနှစ်တစ်ခုကျော်ကြာမှပြဋ္ဌာန်းတဲ့ဒီဥပဒေနဲ့ပတ်သက်ပြီးလိုအပ်တဲ့နေဥပဒေနဲ့လုံထုံးလုံနည်းတွေကိုထပ်မံထုတ်ပြန်သွားမယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်ခင်ဗျာ
ကိုစံကြောပြပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်နေနားဆင်ရဖို့ရှိပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာညချမ်းအတန်လွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့တွေ့ဆုံမေးမြန်းခန်းနဲ့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းအစည်းအဝေးကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြရာကနေအဖမ်းခံရပြီးတော့စစ်တပ်ထဲကိုအတင်းသွင်းခံခဲ့ရလို့ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူးနယ်သားမောင်ဆိုင်အောင်နဲ့တငယ်ချင်းတတိုက်ဟာအသက်မပြည့်သေးဘဲနဲ့ကလေးစစ်သားတွေအဖြစ်နဲ့စစ်တပ်ထဲကိုရောက်ခဲ့ရပါတယ်။စစ်တင်တန်းတွေရက်စတိုက်တက်ခဲ့ရပြီးတော့ရှေ့တန်းကိုလည်းရောက်ခဲ့ရပါတယ်။မကြသေးခင်ကပဲထိုင်းနိုင်ငံဘက်ကိုထွက်ပြေးပြီးတော့လက်နက်ချတဲ့ကလေးစစ်သားဆိုင်းအောင်ကို VOA မြန်မာပိုင်းကဒေါက်ခင်မြို့သက်ကတွေ့ဆုံမေးမြန်းထားပါတယ်
။အခုလို VOA လာပြီးတော့ဖြေချပေးလိုက်တဲ့အများကြီးကျေးဇူးတင်ပါတယ်။ပမာဆုံးနာမည်လေးဆက်ပြီးတော့ပြောပြပေးပါမယ်။
ကျွန်တော်နာမည်ဆိုင်းအောင်
။ကိုဆိုင်းအောင်
။ဟုတ်ကဲ့
။ကိုဆိုင်းအောင်အခုအသက်ဘယ်လောက်လောက်ရှိလဲ
။တန်း20ပဲ
။အသက်20နော်။ဒီတက်ထဲကိုနော်ဘယ်အချိန်ကစပြီးဝင်လဲပြောပြပေးပါ
ကျွန်တော်မန်ရှူကနေနဲ့ကျွန်တော်တို့တငယ်ချင်းပေါင်းတဲ့ဒီလန့်ခေါ်တောင်ကြီးမှာဟိုဟာပေါ့ဆန္ဒပြပေါ့တော့အာနာစတိုင်းနေချူလေးရနေကြတော့ကျွန်တော်တို့မိခိုးပုံနဲ့ပြစ်တယ်ဟိုလက်နက်ငယ်နဲ့ပြစ်ကြတော့ပြီးတော့အကုန်လုံးလူစုကြီးကွဲရောပြေးကြတယ်လူစုကြီးပြေးကြတော့ကျွန်တော်တို့မန်ရှူသား12ယောက်ပဲကျန်ခဲ့တယ်အဲကိုင်းနှမ်းမှာ12ယောက်ပဲကျန်ခဲ့ကျွန်တော်တို့တွေလည်းပြေးကြသူတငယ်ချင်းတွေများရှိတယ်မပြေးဘူးဒါမှအဲ့မှာပဲလက်တော့ပြောကြံနေတော့ကျွန်တော်တို့စနေရောက်အဖမ်းခံ
အဖမ်းခံပြေးချင်းစစ်တပ်ထဲကိုဘယ်လိုရောက်သွားလဲအဲ့ဒါလေးပြောပြ
ကျွန်တော်တို့ဖမ်းသွားပြောရဲစခန်းကိုလည်းမပို့ဘူးကျွန်တော်တို့ဒီစစ်တပ်ထဲကိုလည်းခေါ်ရတော့ခါကျတော့အဲ့မှာကျွန်တော်တို့စစ်တပ်ထဲဝင်ရမယ်ဆိုခါကျတော့ကျွန်တော်တို့ကမဝင်ဘူးလို့ပြောတယ်ဝင်ဘူးဆိုတော့ဟာဒီကောင်နေတဲ့စနေရောက်လုံးအတူထားနေတော့ဒီကောင်နေကောင်းကျော်မှနေဦးမှာပေါ့တယောက်တနေရာစီခွဲလို့လိုက်တာကျွန်တော်တို့မော်လမြိုင်ရောက်လာမော်လမြိုင်တက်ခွေနေပြီးကတက်မှာရောက်ဆက်ခုံတော့ပဲရှိသေးတာဟောသူတို့ကသူပဲမှတ်ဖို့နေလောက်ပြီးတော့
ဆက်ခုံ
နေမြေဆိုအသက်မပြည့်သေးဘူးအသက်မပြည့်သေးဘူးကကျန်တဲ့ငွေချင်း17ယောက်ကတော့ခွဲရောက်တနေရာစီရောက်ကုန်ကျွန်တော်အစားဆိုကျွန်တော်နောက်မှာတယောက်ထည့်ပြလိုက်တယ်အဲတက်ကနေပြီးတော့ထည့်ပြလိုက်တယ်အဲ့တနေရာမထည့်ပြလိုက်ဘူးမထည့်ပြလိုက်တော့ကျွန်တော်လည်းငွေသားပဲရှိသေးရအောင်မော်လမြိုင်ဒီဈေးထဲကိုကျွန်တော်ရှန်စီဥကြော်ကြီးကျွန်တော်ပြေးလာတော့ခါကျတော့ကားဂိတ်လိုက်ချတာဈေးထဲမှာလိုက်မင်းနဲ့ခေါင်းလေးပေးသွားမှုလဲကျွန်တော်ကားဂိတ်လိုက်ချနေရလို့အဲ့လိုအခုညီမရမလားကိုပုံဝင်လင်းအမှန်တိုင်းပြောတော့ခါကျတော့ဘယ်ဟုတ်မလဲဗျာစစ်တပ်ဖြစ်နေအနေရောမှာသူစစ်တပ်တက်ကိုဖုံးလဲဆိုင်နေလန့်ခေါ်တော့ခါကျတော့ရောက်လာတော့ကျွန်တော်ပြန်ဖမ်းသွားတော့အမှန်ကျွန်တော်သဘင်ကတော့တင်းနန်းလားကြီးပေါ့ပဲကရုံးကြီးညှက်လိုက်ရှိရမှာတော့ပြောင်းရှိရတလက်မအောင်မရှိတော့ဘူးအဲ့ဒါကျွန်တော်ကဘေးမှမသွားရတော့ဘူးဘေးမှမသွားရတော့ဟာရအဲ့မှာပဲနေပြီးတော့ဟာရနေတော့မော်လမြိုင်နေတော့တင်းတန်းကြောင်းရမင်းတင်းစခရလေးကျင့်တော့ကျွန်တော်အဲ့ကိုပို့ပြီးအဲ့ကိုပို့ပြီးတော့တင်းတန်းတက်လာဒါမဲ့ကျွန်တော်တယောက်ထဲလာလို့ထင်နေရရောက်80ကျော်တယ်ကျွန်တော်လိုပဲဆန္ဒမပိုင်လို့တပတ်လည်းပြည့်သွားတင်းတန်းတက်ရတော့မယ်ကျွန်တော်တို့ဘာမှလည်းမစစ်မမေးတော့ဘူးအဲ့ကျွန်တော်ကြားထဲမှာစစ်သားသားသမီးတွေပါတယ်စစ်သားသမီးတွေပါတယ်နောက်ပြီးတော့ဒီလူကြောင့်လည်းတင်းနန်းစင်းမိသားရဲဘော်တွေလည်းပါကျွန်တော်ကြားတဲ့ညှက်ထည့်ပြီးတော့ကျွန်တော်ကပြောပါလို့လို့ဒီကြီးစီတတင်းရောက်လာပေါ့သူများတွေရောရှောက်လာတက်ရတယ်ကျွန်တော်က၄လခွဲပဲတက်ရတယ်၄လခွဲမှာတော်တော်ကြမ်းကြမ်းနဲ့မောင်းလာတင်းနန်းကြောင့်ရောက်တော့လည်းတပတ်ကြော်ကြော်လောက်ပဲနေရတယ
်တင်းနန်းမှာတွေ့တဲ့အတွေ့အကြုံတွေလည်းပြောပြပေ
းပါတင်းနန်းမှာတွေ့တဲ့အတွေ့အကြုံကတော့သူတို့ပြောရတော့စစ်သားဖြစ်ပြီဆိုတော့ကျန်းကျန်းနဲ့တမ်းပေါ့ဗျာစားသားရတာတော့ကျန်းတယ်ဟင်းနေပါလေဆိုငားနေပါလေဆိုချင်းတော်တော်မကြက်တော့ဘူးတွေးတန်တရေရဲနဲ့ပဲအဲ့လိုမျိုးပဲကျွေးခဲ့ရတယ်ချင်းပြီးတော့ခါကျတော့ထမင်းနှမ်းမှဟိုစပလုံးပါတာတို့တဲပါတဲပြူတာတို့အားမျိုးတွေကျွန်တော်တို့တွေအဲ့လိုကျန်းကျန်းနဲ့တမ်းပဲနေရပြီးတော့အဲ့လိုကျွေးတယ်အမြင
်ကျွေး
တယ်ဟောအဲ့လိုပဲဟိုပါပေါ့မင်းတို့စစ်သားဖြစ်ပြီဆိုချင်းအကျင့်သားရအောင်ထွင်နေအောင်လို့ဆိုရုံနဲ့အဲ့လိုမျိုးကြွေးအဲ့
ဒီအချိန်တုန်းကဟိုအပြင်ကိုထွက်ဖို့လို့အခွင့်ရ
အခွင့်မတောင်းဘူးဗျအခွင့်မတောင်းဆိုတာကျွန်တော်တို့အမှကျွန်တော်တို့တက်စုတက်ချက်ကြီးကပြောတယ်မင်းတို့ကောင်တွေဒီတင်တန်းရောက်မှမပြင်းနဲ့တဲ့ပြင်းနေတယ်မလွတ်ဘူးတဲ့အပြင်မှာလုံလေးတွေကင်းနေအများကြီးရှိတယ်တဲ့မင်းတို့ပြင်းရင်ဘလုံးကမလွတ်နိုင်ဘူးပေါ့အဲ့လိုပြောတယ်အဲ့လိုပြောတော့ကျွန်တော်တို့လည်းအမှအောက်အီနေမင်းတို့တက်ရင်နေမင်းတို့ကောင်တွေတက်ရင်အတီးတီးရောက်သွားရင်မင်းတို့သွားရတယ်ပြေးဘာမဖြစ်ဘူးမင်းတို့ကောင်တွေအပြေးဆုံးနဲ့သွားပြေးတဲ့အဲ့လိုမျိုးပြောတို့လောက်ရက်တွေမကြိုက်တော့လို့ကျွန်တော်တို့လည်းပြောပြတယ်ဒါပေမဲ့သူတို့ကတော့မိသားစုရှိနေတဲ့အတိုင်းအတာဖြစ်တဲ့အတွက်သူတို့ကအောင့်အီးပြီးနေခဲ့ရတယ်အဲ့မှာခမရ340ကိုရောက်တော့ခါကျတော့ကျွန်တော်တို့ကတော့လင်းနဲ့မသွားဘူးဗျကျွန်တော်တို့ကတော့ဒီမော်လမြိုင်ကိုကားနဲ့ရောက်တယ်ကားနဲ့ရောက်မော်လမြိုင်နဲ့စားထွက်ပြီးတော့ကုန်းချောင်းရှောက်ရတာဖာပုံကားစီးရတဲ့နေရာစီးရတယ်မစီးရတဲ့နေရာမစီးရဘူးဖာပုံမှာဖာပုံရောက်ခါနီနာဖာပုံကကြမ်းလားမကြမ်းလားဆိုကျွန်တော်တို့လာတာကိုဖယ်မိုင်းဆွဲတယ်တမိုင်းဆွဲတယ် RPG နဲ့ပြစ်တယ်ပိုတီနဲ့ပြစ်တယ်ဒေါ်ဘုံကြီးရှာတယ်အဲ့မှာနေကျွန်တော်တို့တွေတော်တော်ခွာဆောင်တာဒီဖာဘုံမရောက်မရှင်းတော့ခွာဆောင်ခဲ့တာဘာလို့လဲတေပြီလို့တယ်ညာဒါပေမဲ့ကျွန်တော်တို့ထမ်းလာတယ်ကျွန်တော်တို့တွေထမ်းရတယ်အဲ့တုန်းကတယောက်ကိုဟန်ကောခွန်းနှလုံးရဲဘော်တွေပဲရှိတရားကိုဟန်ကောခွန်းနှလုံးနဲ့ဘုံကြီးနှစ်ကတ်ထမ်းရတယ်လမ်းကြောင်းမှဒီပြစ်ဖို့ရတော့တနက်တော့မပါလာဘူးကျွန်တော်တင်နန်းသားတွေတနန်းမပေါတရင်ရောက်မှထောက်ရလမ်းမှာပဲကျွန်တော်တို့ကတွေးညာတေးပြီးလို့ဒီခါတော့ကျွန်တော်တို့တရင်တော့မရောက်ဘူးထင်တယ်လမ်းမှာလည်းဒီလိုနင်းမိုင်းနင်းလို့ရှောက်ပြီးပြတ်သွားရလူရှိရယ်ပြီးတော့ဘယ်လိုပြောမလို့ဒီထက်ဟိုဆန္ဒမပေါဘူးလို့ဝင်တယ်ဝင်ခဲ့တယ်ပေါ့နော်သူတို့တွင်းလုံးဝင်ခဲ့ရတယ်ဆိုပေမဲ့လမ်းမှာပြတ်သွားတဲ့လူတွေဟိုဟာတန်ရာကြီးကြဲရတဲ့လူတော့အဲ့လိုမျိုးစစ်ဘက်တီးပိုင်းနေပေါ့နော်တိုက်ပွဲဖြစ်နေတဲ့အချိန်မှာစစ်ဘက်တီးပိုင်းနေတော့မကြောက်လဲမကြောက်မယွန်လဲမယွန်တက်တော့အဲ့အချိန်မှာဝင်ပြီးတော့ကူညီခဲ့တာပါဒီရဲ့စစ်ဘက်တီးနဲ့ဝင်ပြီးတော့စီးပေးခဲ့တာလေအဲ့လိုရှောက်ပြတ်သွားတဲ့ဥစ္စာတွေဆိုစစ်ဘက်တီးပိုင်းနဲ့ကင်ပြီးတော့မှထမ်းခဲ့ပို့ခဲ့ရတယ်လောက်ခဲ့ရတော့အဲ့လမ်းမှာကျွန်တော်ဒီလိုကိုယ်တိုင်ပေါ့နော
်စစ်တိုင်းနေကိုယ်တိုင်ခံစားရတာမှာဒီလိုပုံမှာဘယ်လိုစိတ်ပေါ်လာ
ကျွန်တော်ခမရ340မှာနေနေရကာလာတစ်ချောင်းလုံးရှည်တမ်းမတက်ခင်ပါနော်နောက်တန်းမှာပဲ3လနေရတဲ့အခိုက်အတန့်မှာတော့တနာဖို့ကောင်းတယ်ဘာပုံကပြည်သူလူလူကတော့အလောက်ကံမရှိပြီးတော့ခါကျတော့စားစရာရိတ်ခါလုံလောက်လောက်မရဘူးတက်ထဲမှာမပေးနိုင်ဘူးထောက်ပံ့မှုမပေးနိုင်တော့မပေးနိုင်တော့ဆိုတော့သူတို့မှမရတာလည်းမဟုတ်ကျွန်တော်လည်းမရဘူးကျွန်တော်လူပြိုစစ်တီလည်းပဲအဲဘားလိုက်မှာတွားကြည့်လိုက်ဒီလိုပဲနေလက်ကင်းဆိုရင်နိုးစီဘူးတပူညနေကင်းဆိုတပူနှစ်နှစ်ပဲစားရတော့စားရတော့ရတာအဲ့လိုဥစ္စာကြီးမဟုတ်ပါဘူးအဲ့လိုအကြောင်းရင်းမဟုတ်ပါဘူးဒါဖြစ်လာပြီဆိုတော့ကိုတယောက်တည်းစားရမှာမဟုတ်လားအများကြီးပဲစားရတဲ့အတိုင်းအတာဖြစ်တဲ့အတွက်ရတယ်ကိုကဘလို့လုံခြုံရင်းသွားခိုင်းမိဆိုရင်ဟိုအိမ်တက်စစ်ခိုင်းဒီအိမ်တက်စစ်ခိုင်းရင်းနိုင်နေစင်းနေကြီးနိုင်ငံကြီးလောက်ခိုင်းတာကြောတဘာဝတိတ်မကြောက်ဘူးဒီကျွန်တော်တို့ရှေ့တမ်းတက်ခင်3လလောက်နေရတယ်နေရတော့ခါကျတော့အမှန်ဖာပုံမြို့ထဲမှာလုံခြုံရေးကြတော့နော်လုံခြုံရေးကြတော့ခါကျတော့စစ်သားနဲ့ရင်းနေရမတူဘူးပြမတူဘူးဆိုတာကျွန်တော်ကကျွန်တော်ရင်းထဲမှာဆန္ဒမပါတော့လည်းပဲလုံနေအောင်ပါပဲဘာလို့လဲကျွန်တော်တို့ကအခွင့်အရေးမရှိသေးဘူးခွင့်အရေးမရှိသေးတဲ့အတွက်ဒီထဲမှာပဲနေအောင်မှာနေအောင်မယ်ဆိုတဲ့အတိုင်းတော့မှအမှန်ရဲရင်းနဲ့လုံခြုံရေးသူဖြန့်ပြီးတော့အိမ်ဒီပါတက်စစ်ပြီးအရှုပ်ရဲတွေကပြစ်မကောင်းကျွန်တော်တို့ကတော့အောက်မှာတော့လုံခြုံရေးနဲ့အပြည့်စုံယူထားတယ်သူတို့ကအိမ်ပေါ်တက်စီပြီဆိုဟိုပစ္စည်းယူဒီပစ္စည်းယူနဲ့လောရီတလုံးကအမြင်မ်းပါတယ်ဘာလို့လဲပြည်သူရဲ့ပစ္စည်းပေါ့နော်ပတ်စံနေလည်းပါပစ္စည်းတန်ဖိုးရှိတဲ့ဥစ္စာတွေအဲ့လိုမျိုးထွက်လာပြီဟုတ်ဆက်ပြီး
ဖို့ပေါ့နော်စစ်တပ်ကနေထွက်ပြီးလို့တဲ့ဘယ်လိုစလုပ်ပြန
်ပြောကျွန်တော်အဲ့မှာဆက်သွေးတယ်လိုက်ရှိဆက်တဲ့ချိန်မှာရွာသားတောင်းနဲ့တူတာရွာသားတောင်းနဲ့တူတော့ငါကြီးရဲ့ဘေးသွားမှုလဲတဲ့ညကဒီမှာလည်းမမြင်ဘူးတဲ့မြင်ဘူးဆိုကျွန်တော်ဆက်သွားလိုက်ပါလို့အားရောင်တယ်ဒီထက်လာလို့မရောက်သေးဘူးနားမလည်ဘူးလာတယ်တော့ဖားလို့သူကြည့်ရတယ်ဘာမှတော့မပါဘူးကျွန်တော်အရင်ဆုံးဖြဲတာပေါ့နော်အရက်သားအဲ့ဖြဲတော့ခါကျတော့ねကျွန်တော်ပါလိပါလို့ကျွန်တော်လက်ပြပုံအရင်ဆုံးထုတ်ပြတာဟာရောင်တယ်နင်ကဖားပုံကအရက်သားကိုလက်ပြပုံလာထုတ်ပြနေဟောတယ်ငါဘာရင်ခေါ်မှာအပြစ်စလို့ထုတ်ပြတော့ခါကျတော့ဟာမင်းကရဲဘော်လားအရာရှိတာရဲ့ကျွန်တော်ရဲဘော်ပါတွန့်စီခိုင်းလိုက်လို့ကျွန်တော်လာတာပေါ့နော်တွန့်စီခိုင်းလို့လာရင်ねကျွန်တော်လာဆောင်ရမ်းတာပေါ့ကျွန်တော်ဒီဘက်ကိုလာပေါင်းဖို့ကတော့ကျွန်တော်လက်နဲ့ရှာဖို့ကတော့ဟာဆိုရင်ညီလေးအေးဆေးဘက်ကအားနေကျွန်တော်အဲ့ချိန်မှာနူးနူးထွေးထွေးကြိုးဆိုကျွန်တဲ့လူတွေရောတဲ့လိုက်ရှင်တဲ့လူကအများကြီးလို့ဒါအများကြီးလိုက်ပြီးဆိုဒီဘက်ကြီးပြဖြစ်သွားတယ်လို့လက်နဲ့ကြည့်နေဖြစ်တာပေါ့သူကဘာပဲဖြစ်ဖြစ်ဘဝကတမတ်ချက်ကတော့ဖြစ်ပြီဆိုတာနဲ့ရွာထဲနဲ့ မြို့လည်းပဲလက်နေကြီးလမ်းပြညာအဲ့လိုထိခိုက်မှုတွေရှိမှဆိုတော့ခြေတန်းကိုခေါပုတ်ဆက်ထောင်းပေါ့ပုံကွဲ၄နိုင်မှာစားထွက်တယ်ဖားပုံမြို့ရနေ၄နိုင်မှာစားထွက်အဲ့မှာကျွန်တော်မီတာ1000 2000လောက်ရတဲ့အချိန်မှာတော့မိုးလင်းပြီကိုမိုးလင်းပြီဆိုတော့တော်တော်လေးကို2နိုင်3နိုင်ကျော်4နိုင်လောက်ရှိပြီအဲ့ချိန်မှာကျွန်တော်တွေးတဲ့အချိန်မှာနွားကြောင်းတဲ့လူတွေတွေ့ရတယ်မီတာ1000ညုံနဲ့မီတာ1000 2000ဆိုတာဘယ်သူမှအရက်သားကြီးပါမသွားခိုင်းတော့ဘူးအဲ့ညာတွေကမိုင်းတွေပါပေါ့လေမိုင်းပေါ်တော့ဟာကြောင့်ကျွန်တော်တွေ့ရခြင်းကျွန်တော်မှတ်ထားတာအဲ့ညာလေးကိုမှတ်ထားတယ်ကျွန်တော်ရောဘတ်တော့လည်းကျွန်တော်မှတ်ထားတယ်အဲ့ရောဘတ်တော့ ਨੇ ဆိုရက်ွက်တုံးနဲ့နီးရတယ်ကျွန်တော်ပြောဘူးရအဲ့ရက်တာပြောကြအဲ့ညာလေးကိုမှတ်ထားတော့ဟာကျတော့ဟိုတွေဒီအမှညနေဆောင်တော့ဟာကျတော့အရှိရပြီအရှိရပြီနေရာတွေပါရှင်းပြီးတော့မှထမင်းတွေပါရှင်းချက်တွေပါရှက်တယ်အဲ့ဒီမှာကျွန်တော်ပါမသွားဘူးကျွန်တော်ပါမသွားဘဲနဲ့အပေါ်မှာနေခဲ့အပေါ်မှာနေခဲ့ပြီးတော့ရေဘော်ချင်းရပြီးတော့ဘိုးကြီးကကျွန်တော်ကိုခေါ်အောင်လေကျွန်တော်တို့လည်းလိုက်မယ်လေလိုက်မယ်ဆိုတော့သူတို့ကိုကြည့်လိုက်တော့လည်းတော်တော်များရပြန်လို့ပါ73ယောက်74ယောက်လောက်ရှိရအဲ့73ယောက်74ယောက်ဆိုကုန်ပြီလေကုန်ပြီဆိုတော့လက်လက်ကြီးနဲ့လည်းလမ်းပြတော့မှာအဲ့ဒါဆိုဟောင်းနေအဲ့လိုတော့မလုပ်ကြသေးနဲ့အောင်ကွာလို့မင်းမလဲလို့အလက်ကြိုင်နဲ့ထွက်ကြမယ်လက်ကြိုင်နဲ့သွားကြမယ်နှစ်နာရီကျတော့ငါတို့ကင်းလာနိုးတယ်ကျွန်တော်ကင်းလာတော့ကျွန်တော်မအိပ်ဘူးကိုရိုက်ရိုက်သွားရတော့လို့ဆိုပြီးတော့ကျွန်တော်ကင်းထားတော့ကင်းထားရင်လက်နက်ခဏအကုန်ပြည့်စုံ equipment တွေပါပတ် uniform တွေပါအပြည့်စုံဝင်ပြီးကြီကာဦးထိုးတွေပါစောင်းပြီးတော့ကျွန်တော်လက်နက်ကောက်ပြီးတော့လွဲရောထောင်းနေလွဲရပါတော့တော့လွန်နေကြည်ပိုလေးရလို့တော်ရတောင်နေရောက်နေလို့ဆိုပြီးတော့ကျွန်တော်အပြည့်စုံယူလိုက်တယ်အဲ့အကုန်လုံးလာပြောရတဲ့အကုန်လုံးထဲမှာမှသူကမအိပ်ပဲကျွန်တော်ထိုင်ဆောင်နေတယောက်ရှိဒီလိုရောက်လာရင်ကျွန်တော်နဲ့ပါလာရင်မျိုးမင်းစော်မျိုးမင်းစော်ကိုတိုက်ကြည့်လိုက်တော့စောင်းလေးချုပ်ပြီးတော့ငုတ်တို့လေးထိုင်ဆောင်ရှုပ်လိုက်တဲ့အချိန်မှာသူကလက်နက်ခင်လက်ပြပုံအကုန်အပြည့်စုံပါနေ။ဟာမင်းကဝရိယရှိလာရတာ။အဲကျွန်တော်ကင်းဆောင်တဲ့နေရာခေါ်ရတာပေါ့။ခေါ်ရရဟဲ့အောင်နော
်။
2ယောက်ပဲ။အဲဒီမှာကျွန်တော်3နိုင်လောက်ကျတော့ဘောဘာတော်နာရောက်ခန့်ဒီမှာမီတာ1000ကျော်လောက်ပေါ့။မှန်တာပေါ့နော်။1000ကျော်လောက်ရောက်တဲ့အချိန်မှာလှမ်းပြတယ်။ဟို BA တရာရော60ရောလှမ်းပြတော့နော်။လက်နက်ကြီးနဲ့လှမ်းပြတာ။ကျွန်တော်တို့လည်းဆိုရင်မီတာဟို900အကွာလောက်ပါကျတော့မိသား900တော်တော်လှန်းလှန်းလေးရောက်တဲ့ခံနေကြမှာကျွန်တော်မျက်မှန်းနေပေါ့နော်ဓမီတလက်အပေါ်ထောင်ထိုးလိုက်တဲ့ပုံစံပြုတ်ကျခဲ့တဲ့ပုံစံမျိုးဓမီတလက်ထောင်ထိုးခဲ့လိုက်ထောင်ထိုးခဲ့လိုက်ပြီးတော့ကျွန်တော်ပြန်ပြီးရှေ့ဆက်လာတယ်ကျွန်တော်နှစ်ယောက်လောက်အဲဓမီထောင်ထိုးထားတဲ့နေရာမှာပဲလက်နဲ့ကြည့်ပြန်ရင်ခဏခဏကြာကျွန်တော်တို့တော့ဘုံမူလာကြုံတပါငါဘုံမူပေါ့နော်ဒီရဲ့အခုချိန်ဒီတရှုပ်တလေးလဲမိုင်းမိနေအောင်ပါပဲနော်လူကြီးတွေကမိုင်းမိနေအောင်ပါပဲဟိုပါပေါ့ဒီဘက်ကိုရောက်ရင်ကင်းမီနယ်ကွင်းထဲကိုရောက်ပြီဆိုတာနဲ့ဖွဲ့စည်းတဲ့မင်းတို့မိလဲတတ်မှာပဲမင်းတို့သွားလဲပဲမင်းတို့တတ်မှာပဲဆိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်ကတော့ကျွန်တော်မသေးလို့ပဲဒီမှာရောက်လာရေလှုပ်လဲလှုပ်နေပြီအေးချင်ချင်နဲ့နေနေရပြေပေါ့နော်တကယ်လို့လာမယ်ဆိုလို့ရှိရင်လည်းပဲရှိန်ရှောက်သမျှမကြောက်ဘူးပါပေါ့ကွမ်ကိုသာဆက်သွယ်ပြီးတော့မှလာခဲ့ပေါ့
စီစီမြိုင်းတင်မှာ
ဟုတ်ပါဗျာ
ကလေးစစ်သားဆိုင်အောင်ကိုဒေါခင်မျိုးသက်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်တွင်တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းအကောင့်ထဲဖော်နိုင်ရေးစစ်ကောင်စီဘက်ကတွန်းအားပေးပြီးတော့ဆောင်ရွက်နေချိန်မှာပဲအဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒေသတွင်းလုံခြုံရေးကင်းမဲ့ချိန်မှာစစ်ကောင်စီအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုလက်တွေ့အကောင့်ထဲဖော်နိုင်မဲ့အလားအလာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်
ကျွန်တော်မြင်တာကတော့အကောင့်စီပေါ်ဖို့အစဉ်သင်းစိုက်ရှာရတဲ့အခြေအနေမဟုတ်ဘူးလို့ပဲကျွန်တော်မြင်နေပေါ့လေ။ဘာလို့ဆိုကြောက်ဖြူလေတိုက်ပွဲဖြစ်တာကိုဟိုပါဘောကြောက်ဖြူအထူးစီးပွားရေးဆိုလောင်းမဲ့နေရာမှာပဲတိုက်ပွဲဖြစ်တာဆိုတော့လေ
။ကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်ကပြောပြခဲ့တာပါ။တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကြောက်ဖြူအထူးစီးပွားရေးဆောင်အနီးမှာအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးအခုတော့ကြောက်ဖြူမြို့ကိုစစ်ကောင်စီကထိန်းချုပ်ထားပါတယ်။ကျောက်ဖြူမြို့နယ်ဒညဝတီရေတပ်စခန်းအနီးနဲ့မလကျွန်းရွာအနီးတို့မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တယ်လို့အေးအေးရခိုင်တပ်တော်ကလည်းသတင်းထုတ်ပါတယ်။ရခိုင်မှာလည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေကြောင်းကျောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်က VOA ကိုပြောပါတယ်
။ဟောဘိုးအရှင်ကြီးကတော့ဒီဗမာပြည်နဲ့သွားလာလို့လုံးဝမရောက်ဘူးဆရာ။သွားလာခွင့်မရှိဘူး။ဒါပေမဲ့လေချောင်းကိုဖွင့်တဲ့အခါကျတော့မြို့ပေါ်ကလူတွေကတော့လေချောင်းသွားလာခွင့်ရယ်ကိုလိုရရပေါ့ရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်ဒါပေမဲ့အဲ့နေဘက်မကြည့်ရတယ်ကိုသွားလာခွင့်မရှိဘူး နောက်ပြီးတော့ဒီပုံစံစီစဉ်မှုအလုံးကိုရတန်းထားတယ်။ဒါကတော့ကုန်းလိုက်ရောရေလိုက်ရောဟိုပိုက်ဆိုထားတဲ့သဘောပေါ့ဟုတ်
စစ်ကောင်စီဘက်ကတော့ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲဖော်နိုင်ရေးကိုဒီဇိုင်းမှတ်မှတ်ကြိုးပမ်းနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာပဲစစ်ကောင်စီဝန်ကြီးဦးအောင်နိုင်ဦးကအထူးစီးပွားရေးဆောင်များအကောင့်ထဲဖော်ရေးအစည်းအဝေးလုပ်ခဲ့ပါတယ
်။ကြောက်ဖြူအထူးစီးပွားရေးဆောင်ကိုနိုင်ငံတော်အစိုးရအနေနဲ့မြန်ဆန်စွာအကောင့်ထဲဖော်ဆောင်ရွက်လျက်ရှိကြောင်
းတရုတ်နဲ့မြန်မာစစ်ကောင်စီကြားမှာတော့ကြောက်ဖြူစီမံကိန်းများအရေးနောက်ဆက်တွဲစာချုပ်ကိုမကြာခင်ကလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပြီးစစ်ကောင်စီကတော့ကြောက်ဖြူစီမံကိန်းကိုအကောင့်ထဲဖွင့်နိုင်ဖို့မျှော်လင့်ထားတာပါကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူထွန်းချီကတော့ကြောက်ဖြူအရေးနောက်ဆက်တွဲစီမံကိန်းလက်မှတ်ထိုးတာကလုပ်ငန်းသဘောအရဖြစ်နိုင်တယ်လို့ပြောပါတယ
်ဒီ process ကြီးကစကတိကလာဟိုလောက်လာတာဆိုတဲ့အခါကျတော့အခုနောက်ဆုံး final agreement ကိုလက်မှတ်ထိုးရဆိုတာကသုံးဆန်းတယ်လို့တော့ကျွန်တော်မမြင်ဘူးဒါလောက်ကိုလောက်ရမယ်လောင်းလာစဉ်ဖြစ်တယ်ဒီနေရာမှာအာနာသိမ့်ထားတာမသိမ့်ထားတာကိုချိတ်ကျွဲလို့မရဘူးပေါ့လေနော်ချိတ်တဲ့လူတွေတော့လည်းမထိုးရမှာပဲတယောက်ဖက်ကတော့ဆိုတော့ဒါမဲ့လည်းမထိုးရတဲ့ဆိုပေမဲ့အကောင့်ချိပေါ်ဖို့အပိုင်းမှာကြတော့တယောက်ဖက်ကတော့စဉ်းစားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့ဒီနေရာမျိုးကိုစစ်ကောင်စီကတော့တယောက်လိုနိုင်ငံကြီးကိုလာပြီးတော့အကောင့်ချိ position မှာကတော့သိချတယ်ဘာလို့သူတို့လုံချုံရဲ့အတွက်လည်းတယောက်ကိုအသုံးချချင်တဲ့သဘောမှာချိနိုင်တယ်ပေါ့လေနော်အဲ့လိုမျိုးပဲကျွန်တော်မြင်ပါတယ်
စစ်ကောင်စီရွေထားသလိုအကောင့်ထဲဖော်နိုင်ရေးကတော့လုံခြုံရေးအရာရောလူထုစန္ဒအရာပါအခက်အခဲရှိနိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်ဆိုတော့စစ်ကောင်စီဘက်ကလည်းသူတို့ကအခုပိုက်ဟိုပါဗောနော်သူတို့ကလည်းမျိုးပေါ်ကလူတွေလူသားတန်းကအဖြစ်တောင်းယူချပြီးတော့မျိုးပေါ်ကိုသူတို့ကြီးစိုးထားတယ်ဆိုတော့ဒီမျိုးပေါ်အဝင်အထွက်လုံးဝမရှိအောင်လောက်ထားတယ်နောက်တော့ရေချောင်းသွားလာရေးတွေအကုန်လုံးကိုလည်းပိုက်စိုးထားတယ်ဆိုတဲ့အခါကျတော့ဒါတွေကိုဒီတယောက်ကလောက်တဲ့စီမံကိန်းအတွက်သူတို့ဖွင့်ပေးရမလားပေါ့နော်ဖွင့်ပေးတယ်ဆိုလို့ရှိရင်တော့ဘယ်လောက်ဒီဘယ်လောက်ဒီအာမခံချက်ကိုဘယ်လိုမဟာပြူအားနဲ့ဆက်တော့မလဲဆိုတဲ့ဟာကတော့သူတို့ထားရွေးရမယ့်သဘောမှာရှိရဆိုတော့ဒီတက်တော်ဘက်ကခိုက်တက်တော်ဘက်ကလည်းသူတို့နေတဲ့နေရာတွေအကုန်လုံးကိုပြန်ပြီးတော့ဝိုင်းရံထားတဲ့အခါကျတော့နှစ်ဖက်လုံးကတင်းမာနေတဲ့အခြေအနေမျိုးမှာရှိနေတယ်ဆိုတော့အဲ့လိုမျိုးအခြေအနေမှာဒီ project ကိုစဖို့စတင်လောက်ဆောင်ဖို့ဆိုတာကတော့တော်တော်စွန့်စားရမယ့်ကိစ္စဖြစ်လိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်တကယ်လို့တရုတ်ဖက်ကကြောက်ဖြူစီမံကိန်းကိုအကောင့်ထဲဖို့မယ်ဆိုရင်တော့တိဆောက်ရေးဆန်ရပစ္စည်းတွေကိုပင်လယ်လမ်းကြောင်းကနေကြောက်ဖြူကိုတည်ဆောင်လာနိုင်ပေမဲ့တိဆောက်ရေးလုံးမယ်မတည်ကျွတ်မှာတင်မော်တွေစိုက်ကတ်လို့မရတဲ့အချက်ကြောင့်ကြောက်ဖြူမှာစိုက်ကတ်ရမှာဖြစ်ပြီးဒါကြောင့်လည်းအခက်အခဲဖြစ်နိုင်တယ်လို့ဦးထွန်းကြီးကရှုမြင်ပါတယ်
ဒီပင်ပေါ်တွေသွာလာရဲ့အတွက်ကတော့ပိုက်ပြဿနာမရှိဘူးလို့ကျွန်တော်မြင်လဲပေါ့လေဒါပေမဲ့ဒီပင်ပေါ်တွေအကုန်လုံးကမကြီးကျွမ်းမှာသွားပြီးတော့ဟိုစိုက်မြင့်နေရာမရှိသေးဘူးမရှိသေးတဲ့အခါကျတော့အရင်ဆိုလို့ရှိရင်ဒီဘက်မှာဒီရေငေါပင်ပေါ်ဆိုင်ဆောက်တဲ့အခါမှာလေတင်လာတဲ့ပစ္စည်းတွေကိုကြတော့ဒီကြောက်ဖြူမှာပဲပင်ပေါ်ဆိုက်တယ်ပေါ့လေငါတို့ပြေးမှာစိုက်ကတ်လောက်ထားတာရှိတယ်အဲ့စိုက်ကတ်မှာယာယီစိုက်ကတ်မှာပဲဒီလိုစိုက်ချပြီးတော့ဘုံတင်ကိုချလောက်တာမျိုးတွေဆိုတော့အဲ့လိုမျိုးလောက်မယ်ဆိုလို့ရှိရင်ဒီတယောက်တွေကကြတော့ဒီပစ္စည်းတွေကိုသွားတည်ယူပို့ဆောင်ခွင့်ရှိပြီးတော့ဒေသခံတွေရဲ့ခွင့်လေးဆိုအလောက်ကခွင့်လန်းကိုကြတော့ပိုက်ဆိုးထားမယ်ဆိုလို့ရှိရင်တော့စစ်ကောင်စီကပို့ပြီးတော့အရေးဆွမ်းရာရောက်မယ်ပေါ့ဆရာမ
ကျောက်ဖြူထူးစီဝါရေးဆောင်တဲ့ရင်းနှက်စိတ်ကံစီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရွယ်အစားကိုတိတိတသားရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကြောက်ဖြူရင်းနှက်စိတ်ကံစီမံကိန်းတွေကိုမူလကရင်းနှက်စိတ်ကံ10ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေဆိုးရင်ချက်နဲ့စိတ်ကံ2ခုထိရှော့ချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါ။ဒေါ်လာတန်8300ကုန်ကြမယ်မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှော့ချထားတာလည်းဖြစ်ပါတယ်ရှင
်။နောက်တင်ကြီးထိုင်းစူးစီးတင်ပြခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဓာတ်ပုံနောက်ွယ်ကသမိုင်းများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာ စစ်ဖြစ်ပွားနေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့ဓာတ်ပုံရိုက်ကူးခဲ့တဲ့ဓာတ်ပုံသတင်းတောက် YAT ကဓာတ်ပုံတချို့နဲ့အဲ့ဒီဓာတ်ပုံတွေနောက်ွယ်ကအကြောင်းတွေကိုမဆုမျက်မုံကိုမျှဝေထားတာကိုဒီသတင်းပတ်ရဲ့လူမှုရှုခေအစီအစဉ်မှာရှုစားနာဆင်ပါရှင်
မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆက်အာဏာသိမ်းအုပ်ချုပ်တာကိုလက်မခံသူတချို့ကဒီလက်နဲ့ဆွဲကင်တော်လှန်နေကြတာကထူးခြားတဲ့သမိုင်းစာမျက်နှာတစ်ခုဆိုတာကိုညင်မရပါဘူးအဲ့ဒီလိုသမိုင်းအချိုးကွေဖြစ်ရတွေကိုသတင်းထောက်တွေအပါအဝင်နေပယ်ဆောင်ကကြွန့်ကျင်သူတွေကအမြဲမပြတ်လေ့လာပတ်တမ်းတင်နေကြပါတယ်ဓာတ်ပုံသတင်းတောက် YAT ကလည်းစစ်ပွဲဖြစ်နေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့မှဒီဓာတ်ပုံမှတ်တမ်းတွေတင်နေပါတယ်ပြီးခဲ့တဲ့3နှစ်အတွင်းသူမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကတချို့ကို VOA မြန်မာပိုင်းကိုမျှဝေပြီးတော့ဓာတ်ပုံတွေရဲ့နောက်ွယ်ကဖြစ်ရပ်ကိုပြောပြထားပါတယ်။ဒီပထမဆုံးဓာတ်ပုံကတော့2021ဒီဇင်ဘာ24ရက်နေ့တုန်းကစစ်ဘေးကနေလွတ်အောင်ထွက်ပြေးသူတွေကိုခရူဆိုမြို့နယ်ကမိုဆိုမြို့မှာစစ်တပ်ကဒီအစုလိုက်တပ်ဖြတ်မိရှို့ခဲ့ပြီးတဲ့နောက်အဲ့ဒီညာရောက်သွားချိန်ရိုက်ဖြစ်ခဲ့တဲ့ဓာတ်ပုံတွေကတပုံဖြစ်တယ်လို့ဓာတ်ပုံသတင်းတော် YAT ကအခုလိုပြောပြထားပါတယ်။
ဒီပုံကကျွန်တော်ဒီမိုဆိုရှေ့ရာဒီမူဆိုဟိုရွာနာမှာဖြစ်တဲ့အစုလိုက်ပြုံလိုက်ပေါ့နော်လူတွေတက်ခံရတဲ့ကျွင်းကြံလေးပေါ့စစ်ကောင်စီဘက်ကစစ်ပေးဆောင်တွေကိုဖမ်းတားတယ်တားပြီးတော့တဲ့အချိန်မှာအဲသူတို့တက်ပြီးတော့မြေရှုခဲ့တယ်ပေါ့နော်အော်အဲ့အဲ့ကိုဟိုရောက်တော့ကြားဘလောက်မှဘလောက်ဆိုပြီးတော့သူတို့ကပြောပြအရှင်းပြရင်တန်းတန်းနဲ့တော့ကလေးလေးပါပါတယ်ပေါ့နော်အဲ့ဟာဟိုဟိုပထမဦးဆုံးရောက်တဲ့လူတယောက်အဲ့လူကအရှင်းပြတယ်အဲ့ကလေးလေးရဲ့ခေါင်းဆိုရင်တတိလေးပဲရှိရပါတော့။အဲဘောလုံးသေးသားတော့ပဲရှိရပါတော့။မဲတူးနေပါမတော့မမြင်အောင်ဒါပေမဲ့ခေါင်းလေးကလောလေးပဲရှိရပါတော့။သူတို့ခံမှန်းကြတော့လာသားလို့တော့ပြောတာပါတော့။အဲအဲ့ချိန်မှာကျွန်တော်လည်းအဲ့တော့တပုံပိတ်ရည်နေတန်လန်းနေဒီအောက်မှာကြာနေတဲ့ကလေးအင်ကြီးလေးအနှွေးတွေလေးကိုကျွန်တော်တွေ့ရပါတော့။သူတို့အသက်ခံရတဲ့ချိန်မှာဒါခရစ်စမတ်အစ်မှာပါတော့။သူတို့ဒီအစုလိုက်ပြုံလိုက်တက်ခံလိုက်ရတာပေါ့နော်။အော်အဲ့ဘက်ချမ်းအရန်အေးတယ်ဆိုတော့ဒီအနှွေးတွေလေးကိုတွေ့ရတဲ့အချိန်မှာဒီကလေးလေးရဲ့နောက်ဆုံးနှွေးတွေလေးပြီးပြီးဖြစ်မယ်လို့ကျွန်တော်လည်းယူဆတာပေါ့နော်။ဟိုဒီအနှွေးတွေလေးကအဲ့လိုမျိုးအဲ့အနေအားလေးမှာတင်နေရအောင်။အနေအားလေးမှာတင်နေတော့ကျွန်တော်လိုက်ကြည့်ရင်တန်လန်းနဲ့အဲ့အနှွေးတွေလေးရဲ့ဘေးနောက်ဘေးနောက်မှာရှိနေတဲ့ပန်းတွေရဲ့အဲပြီးတော့ဟိုအနေအားလေးကတကယ်တမ်းဆိုအရန်လားတဲ့နေရာလေးပြောအရန်အေးချမ်းပြီးတော့အရန်လားတဲ့နေရာလေးပြောပန်းနေဆိုတာလေအဲ့လိုတောပန်းနေရလေအများကြီးပွင့်ဝါပန်းနေရောတောပန်းနေရောတောင်တန်းနေရောအရန်လားတဲ့နေရာပေါ့နော်အရန်လားတဲ့နေရာမှာဒီလိုရုပ်ဆိုးကြီးတန်တဲ့ဟာကြီးတခုကျွန်တော်တွေ့ရတဲ့အချိန်ကျတော့အဲ့မှာကလေးရဲ့အင်ဂျီလေးကိုကျွန်တော်တွေ့တော့စိတ်ထဲမှာလုံးဝဟိုအဲ့အဲ့နေရာမှာတော်တော်ကြီးဟိုအော်ဆိုပြီးတော့ဖြစ်သွားတာပေါ့နော်ပြီးတော့အဲ့ကလေးအင်ဂျီလေးနဲ့အဲ့အနောက်ခံအဲ့မှာသူတို့မီးရှို့ခံရတဲ့ကားတွေနဲ့ကျွန်တော်တွေ့ပြီးတော့တပုတ်ရိုက်ဖြစ်လိုက်တာပေါ့အစုလိုက်ပြုံလိုက်တက်ခံရတဲ့နေရာတခုပါ
ကလေးငယ်၄ယောက်အပါအဝင်ဒီစစ်ပြေးဒုက္ခတဲ့30ကျော်တက်ဖြတ်ခံခဲ့ရတဲ့မိုးဆူချေးရွာဖြစ်ရမှာသူပတ်တန်းတင်ထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်။အခုလိုမျိုးဒီဆေးရုံတွေစာတင်ချောင်းတွေပါမချမ်းစစ်တပ်ရဲ့လေချောင်းကနေတိုက်ခိုက်ဘုံကျဲတဲ့ရန်ရှိတာမို့အိုးအိမ်ပြတ်ထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတွေဟာညာပစ်တွေကြားလို့ရှိရင်လည်းဒီဘေးလွတ်မယ်လို့ထင်တဲ့နေရာတွေမှာအိတ်ကြရပါတယ်။အဲ့ဒီခါကြရင်လည်းတခြားအန္တရာယ်တွေကြုံရတာကိုဓာတ်ပုံသတင်းတော် YAT ကဓာတ်ပုံရိုက်ယူမှတ်တမ်းတင်ထားပါတယ်။
ဒီကောင်ကကျွန်တော်ကျွန်တော်ရောက်သွားတဲ့အချိန်မှာစပီးဆောင်စခန်းရောက်နေတဲ့စပီးဆောင်တွေပဲအဲ့ဒီကအကလေးတွေကညာဘက်ဆိုရင်သူတို့တွေကအထုပ်ပြီးဘူးတယ်ဟောရတယ်ပါပြီးတော့ဟောဒီကြောက်တူတွေမှာသွားပြေးရတယ်ပေါ့နော်အဲ့ကြောက်တူတွေမှာလည်းအကောင်ပကောင်လေးတွေရှိပါဘူးကပင့်တူတွေအကောင်မျိုးတွေခါကြံတွေအကောင်ကြီးကြီးတွေရှိတယ်ပြင်စခန်းဆက်တွေလည်းရှိတယ်ပေါ့နော်သူကကြောက်တူတွေမှာအဲ့ဒီနေချိန်မှာသူကလမ်းကြံနေပုံကြီးလိုက်တာရဲ့အကောင်ကျွန်တော်ပြောပါလေလို့ဒီလိုက်အဲ့ပြင်ရတယ်အဲ့ကြည့်ရအောင်ရှိနေမရှိအောင်လည်းမရှိဘူးဒါမှမဟုတ်ဒီရအပြင်ကြည့်ရောပြင်မှာအရေးမှာဆိုတော့လည်းမရှိဘူးဒီကောင်ဒီဘက်ကကျတော့ည2နာရီလို့3နာရီလို့အဲ့လိုအချိန်မှာပဲ3နာရီအဲ့တော့သူတို့ညီငယ်ကလည်းအပြင်မှာလည်းအိမ်ကြီးကိုပဲပြေးကြောက်ရတယ်အပြင်မှာအိမ်ကြီးကိုလည်းကျွန်တော်ပြောရဲတဘာဝအပြင်ကြီးကြောက်ရတယ်ကွာဒီစတိကောင်လေးဒီရောက်တိုင်းမှာကျွန်တော်ဝမ်းနေတော့တွေ့ရတာခွေးကြီးတွေတော့အနေနဲ့မိုးနေပြီးတော့နေနဲ့ကြောက်ရွံ့နေတယ်အဲ့တော့ပို့ပြီးတော့တူထောင်းနေရပေါ့။အဲ့ဒါကိုတပုတ်လက်လက်ဖြစ်မှာလေ။အဲ့ဒီခါလေးကိုတပုတ်လက်ပါပေါ့
။စစ်ပွဲတွေဖြစ်နေတဲ့နေရာမှာသတင်းယူကြရတဲ့သတင်းတောက်တွေ၊ဓာတ်ပုံသတင်းတောက်တွေ၊ကင်မရာမန်တွေအနေနဲ့လည်းစိတ်အန္တရာယ်များရယ်ဆိုတာကိုနောက်ထပ်ဓာတ်ပုံတစ်ခုကသက်တည်ပြနေပါဗျ။အ
ဲ့ညာလည်းမမရဲကကျွန်တော်တို့နှစ်နာရီခွဲလောက်ကြီးပါအဲ့လိုတိတ်နေတဲ့ကြားရတယ်။ဒီနေ့ကြားတော့ကျွန်တော်နဲ့ဒီနောက်ပါရှိသေးတယ်ကျွန်တော်နဲ့။သူကလမ်းပြီးတော့လှုပ်လိုက်တာနဲ့ကျွန်တော်ရဲ့အဲ့ဒီနေ့ကြားရတယ်။ပုံပြီးတော့ခွဲလိုက်တယ်။ တိတ်မကြဘူးစက္ကန့်5စက္ကန့်6စက္ကန့်လောက်ပဲကြာတယ်။ဘုံအဲ့လိုမျိုးကြာတယ်။ဘုံအားကဘုံကြာတယ်။တစ်ပြက်တည်းရဲ့အခါကြီးကတမင်းမကြာဘူးပေါ့နော်။ဒါပေမဲ့အဲ့တမင်းဆိုရဲဒီစက္ကန့်60လောက်ကြီးကတော်တော်လောက်ကြာတယ်ကကျွန်တော်တို့ဆိုတာကြတော့အဲ့လိုဒီငယ်နိုင်ကြီးကအစိုက်ဆင်းလာတယ်ဘုံကျဲသွားတယ်ပြီးပြန်ဝိုင်းဝိုင်းပြန်စိုက်ဆင်းလာတယ်အဲ့အပန်းကြီးနဲ့နောက်ွယ်တော့မှာပါဆက်ကြတယ်ဒီအုတ်ထီသွားတယ်ဒီအုတ်ထီသွားတယ်ဆိုတဲ့အပန်းကြာတော့ဒီအုတ်ထီသွားပြီလေဆိုတော့အချင်းရဲ့လူကဟာဘူးထီရတယ်ဘူးထီတာဘူးမှမသိဘူးလေခီသွားတဲ့လူဆိုတော့တဲ့ပုံကတဲ့ပုံဝင်နေတဲ့ရှူလေးတစ်ခုချတယ်ကိုကြောက်တာပေါ့နော်ကျွန်တော်တို့လည်းအဲ့ဒါကိုကြည့်ပြီးတော့အော်ဘယ်သူများပြီးတော့လဲပို့ပြီးတော့သွားရင်းနဲ့ကျွန်တော်အဲ့ဒီညမှာအိတ်တယောက်ကိုတော့ပုံပြန်ဖြစ်တာပေါ့နော်တကယ်လဲသက်သက်ကန့်တော့တော့ကြာပြီးတော့အဲဒါမှမဟုတ်တက်စကန်လောက်တာစောပြီးတော့သူကျဲခဲ့မယ်ခေသူအဲအကုန်လုံးပါနိုင်တယ်ကျွန်တော်တို့လည်းပါသွားနိုင်တယ်ပေါ့နော်အဲ့တော့စကန်လေးတစ်ခုက live ဒီအများကြီးကိုကြောင်းလဲသွားနိုင်တယ်ဆိုတဲ့ဟာဟိုအဲ့မှာ
ဆက်ပွဲတွေဖြစ်သွားတဲ့နေရာမှာဒီတိုက်ပွဲတွေကြားညံ့နေတဲ့သူတွေကိုမရရအောင်ကယ်ဆယ်တဲ့ဒီဆရာဝန်တွေဆေးကျောင်းသားတွေပါတယ်ရဲရဲနဲ့အဖွဲ့တွေကိုလည်းသူမြင်တွေ့ခဲ့ရတယ်လို့ဓာတ်ပုံသတင်းတော့ကပြောပြပါတယ်အန်ဒီယဂိုကယူမဆောက်ပဲဒီနောက်ဆုံးအခြေအနေပေးတဲ့အထိပိတ်မိနေတဲ့ပြည်သူတွေဒဏ်ရာရနေတဲ့သူတွေကိုတရမချန်ကယ်ဆယ်ဖို့ကြိုးစားတဲ့မိုးပြဲ rescue team ကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်
။ဟောအဲ့ကြောက်ပါယူတိတ်မကြောက်။ခင်ရောက်ပြီလားကြားတယ်သူတို့အဲ့ဒါနဲ့ကြွားမယ်ကြွဲထုတ်မယ်လို့ဆိုတော့ okay အဲ့ကျွန်တော်လည်းလိုက်လို့ရမှာဆိုတော့သူတို့ကတက်တက်တက်ကြားတယ်ကောက်လိုက်။ကြားတယ်ငါအန်ဒီမရောက်နေကြားတယ်ကျွန်တော်လိုက်လိုက်မယ်ဆိုကျွန်တော်ကောက်တယ်ကောက်တယ်ပြီးတော့အဲ့ဒါသူတို့နဲ့လိုက်တယ်။အဲ့တော့ဒါမိုးပြဲတာပေါ့ကိုရောက်တဲ့အချိန်လေးကြတော့ဟိုမိုးရွာတယ်လို့အတူလို့ပြစ်တာကြမိုးရွာတဲ့အပြင်သူကအလှူလို့ပြစ်တာအဲ့လက်နဲ့ကြည့်ရမိုးရွာတယ်လို့ပြောတာဟိုဟိုဟိုဟိုလို့ပြစ်ထားလဲမာကြီးကအဲ့ဇလက်တန်ကြီးကအရန်အကြောက်လို့ပြောအဲ့ဘာလဲအဲ့လူကြီးကလုံးဝအဲ့ညောင်းကဟိုဆွဲတော့ဟိုဝင်ပြင်းနေတယ်ဒါကံရလာလို့ကျဲဝတရောက်သူဆွဲထုတ်ပြီးတော့သူကကားဝတ်ပြန်ကားဝတ်ပြန်ပြီးတော့မှအဲ့ကားနဲ့သူတို့နောက်တန်းဖေးဘေးကိုပြန်ပြီးတော့ပေါ်လာတဲ့အချိန်ပေါ့နော်အဲ့တော့ကျွန်တော်ကသူတို့နဲ့လိုက်သွားတဲ့အချိန်မှာအဲ့ဒီတကယ်ရဲရင်းနဲ့အဲ့ဒီဘုံရဲ့စကူပင်ကဒီပေါ့နော်အဲ့ဒီဒီတွဲထုတ်နေတဲ့ဟာကိုကျွန်တော်လိုက်ပြီးတော့ဟိုဖတ်တန်းတင်ပြတာပေါ့နော်ဘလို့စစ်တာစီနေရိုက်လိုက်တာပေါ့အဲ့လိုလို့လို့ပတ်သက်ဖြစ်နေတဲ့ပုံစံမျိုးကျွန်တော်ဟိုတိုက်ပြသွားတာ
အကြီးထန်တဲ့စစ်မြေပြင်တွေမှာလူသက်တွေကိုကယ်ဆယ်ဖို့ကြိုးစားတဲ့လူသားဆန်သူတွေအများကြီးကိုတွေ့ရတာကလည်းသူ့အတွက်အမှတ်တရဖြစ်တယ်လို့ဓာတ်ပုံသတင်းတောက် YAT ကပြောပါတယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၃နှစ်ကျော်လာချိန်မှာစစ်ပွဲဖြစ်တဲ့နေရာတွေလည်းပို့ပြီးတော့ကျေပြန့်လာနေပါတယ်။အဲ့လိုစစ်ဖြစ်နေတဲ့နေရာတွေမှာဒီဓာတ်ပုံသတင်းတောက်တယောက်အနေနဲ့မြင်တွေ့မှတ်တမ်းတင်ထားတာတွေကတချို့ကို VOA မြန်မာပိုင်းနဲ့မျှဝေခဲ့တာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
မဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးပါမယ
်ဂါဇာဒေသတောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့ဒီနေ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း68ဦးထပ်မံတေဆုံးခဲ့တယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံတံကိုအပြင်းထန်ခံနေရပြီးတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းလူနေအိမ်တွေနဲ့ဗလီတွေအများအပြားကိုထိမှန်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ရာဖာမြို့မှာရှိတဲ့အကြမ်းဖက်ပစ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့တယ်လို့ပြောဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်မှာဒီကနေ့လက်ခံတွေ့ဆုံမှာဖြစ်တယ်လို့ဂါဇာဒေသကတရားခံတွေလွတ်မြောက်ရေးနဲ့ရာဖာမြို့ကအစ္စရေးရဲ့စစ်စင်ရေးအပေါ်စိုးရိမ်မှုတွေကိုဆွေးနွေးမယ်လို့ခန့်မှန်းနေကြပါတယ်။ဂျော်ဒန်နိုင်ငံကအမေရိကန်စစ်စခန်းတစ်ခုမှာပြီးခဲ့တဲ့လတည်းအဝေးဒိန်းဒရုန်းနဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား၃ယောက်သေဆုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်မဟာမိတ်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတာပါ။သမ္မတဘိုင်ဒန်ကတော့ဒရုန်းနဲ့တိုက်ခိုက်မှုကအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွတွေလက်ချက်လို့ပြောထားပါတယ်ရှင်။
သတင်းချင်းချုပ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Clonius Dino နဲ့ Joe Gaze ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come to you from the Voice of America, Washington.